Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်အော်တိုဝါလာ၈ရက်စနေနေ့မနေ့ခင်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လင်းနေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးမှာပါရုရှားနောက်ဆုံးတင်ပိုက်လိုက်တဲ့နယ်မြေ၄ခုတည်းကနေပြီးတော့ဇီပိုရီရှက်ဒေတာတဝိုက်ကိုရုရှားကတောက်ချနေမှာဥတီပြီးတော့တိုက်ခိုက်နေပါတယ်ယူကရိန်းရဲ့ကောက်ပဲတိနှံတင်ပို့မှုတွေကိုတက်တန်းတိုးဖို့အတွက်ကုလသမဂ္ဂကကြိုးပမ်းနေတာပါရုရှားလူခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုကိုခန့်ထားဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အမေရိကန်ပြည်ထောင်စုကမနေ့တုန်းကဒီတန်းခတ်အရေးယူမှုကိုစစ်ကောင်စီနဲ့ပတ်သက်သူတွေကိုချမှတ်လိုက်ပေမဲ့ MOGE လို့ခေါ်တဲ့ရင်းနှံသဘာဝတန်းခွေလုပ်ငန်းမှာဘာကြောင့်အခုချိန်ထိတန်းခတ်အရေးယူမှုမလုပ်သေးပါဘူးလဲ
Republican เนี่ยအများစုကဒီစီတွေနဲ့ပတ်သက်ပြီးတော့လောင်ကန်တွေနဲ့ပတ်သက်ပြီးသူတို့ investment ရှိသူတို့ဆိုင်ချင်လုပ်လိုက်ခြင်းအားဖြင့်
မြမရေးလှုပ်ရှားသူဥကုကိုလေးပြောကြားသွားတာဖြစ်ပါတယ်ခင်ဗျာသတင်းတွေအပြီးမှာတင်ဆက်ဖို့ရှိပါတယ်အခြားသောမြမပြည်ဆိုင်ရာနိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ရုရှားနောက်ဆုံးသိမ်းပိုက်လိုက်တဲ့ယူကရိန်းရဲ့နယ်မြေ၄ခုထဲကတစ်ခုဖြစ်တဲ့ဇီပိုရီရှက်ဒေသတဝက်ကိုရုရှားကတောက်ချနေမှာဥတီပြီးတော့တိုက်ခိုက်ခဲ့ပါတယ်ရုရှားတပ်တွေဟာဇီပိုရီရှက်ဒေသကမြို့တော်ကိုအရင်ကတည်းကပို့ပြီးမစ္စိုင်းဒုံးကျည်တွေနဲ့ပစ်ခတ်တယ်လို့အီရန်လို့ Shahed 136 drone တွေကိုပါပထမဆုံးချိန်ဖြစ်နဲ့ထုတ်သုံးလာတယ်လို့ဇီပိုရီရှက်ဒေသကယူကရိန်းအုပ်ချုပ်ရေးမှူးကပြောပါတယ်။အစောပိုင်းကရုရှားဘက်ကမစ္စိုင်းဒုံးကျည်နဲ့ပစ်ခတ်ခဲ့တဲ့ဇီပိုရီရှက်မြို့ကလူနေအဆောက်အဦတွေမှာတော့တေဆုံးသူက12ယောက်အထိတိုးလာပါပြီ။ရုရှားသိမ်းပိုက်ထားတဲ့တခြားဒေသတွေမှာလည်းရုရှားဘက်ကနေပြင်းပြင်းထန်ထန်တိုက်ခိုက်နေတာဖြစ်ပြီးတော့ဒုံးစက်ဒေသကရွာ3ရွာကိုပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့လိုင်မန်မြို့နားကယူကရိန်းတပ်တွေကိုရုရှားကတွန်းလှန်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့အခုနောက်ဆုံးတိုက်ခိုက်မှုတွေကနေယူကရိန်းအရှေ့ဘက်ကပိုင်တဲ့စတူယန်ကီလိုမီတာ2500လောက်ကိုပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့တောက်ချန်ရဲ့ဗီဒီယိုမင်ကောမှာပြောပါတယ်။တချိန်တည်းမှာပဲဇီပိုရီရှက်ကဥရောပရဲ့အကြီးဆုံးနျူကလ িয়ার ဒဏ်အပြစ်ဆိုင်ရုံတော်ရဲ့တိုက်ခိုက်မှုတွေကနေလွန်ခဲ့တဲ့36နှစ်ကချာနိုဘယ်မှာတိုက်ရောက်ခဲ့တဲ့နျူကလ িয়ার အန်တီအက်ထက်ဆယ်ဆပိုဆွနိုင်တဲ့အဖြစ်မျိုးကျွမ်းဝနိုင်တယ်လို့ယူကရိန်းတဘာဝဝန်ကျင်ဆိုင်ရာဝန်ကြီးကတောက်ကြနေမှာသတိပေးလိုက်ပါတယ်
။ရုရှားနိုင်ငံရဲ့လူအခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကျွမ်းကျင်သူတူခတ်အပ်ဖို့ကုလသမဂ္ဂလူအခွင့်ရေးကောင်စီ UNHRC ကနေတောက်ကြနေကဆုံးဖြတ်လိုက်ပါတယ်။ရုရှားနိုင်ငံဟာဖိနှိပ်ချုပ်ချယ်မှုအကြမ်းဖက်မှုတွေကတဆင့်သူ့အခေါ် Climate of Fear ကြောင်းမဲ့ဖွယ်ရာသီကာလတစ်ခုဖန်တီးနေတယ်လို့လည်းစွပ်စွဲလိုက်ပါတယ်အခုလိုဆုံးဖြတ်ချက်နဲ့ပတ်သက်ပြီး UNHRC ရဲ့အလှည့်ကျဥက္ကဋ္ဌအာဂျင်တီးနားသံအမတ်ကြီး Federico Vargas Ras ကကြေညာလိုက်တာဖြစ်ပါတယ
် Proyecto de resolución L1 en su versión oralmente
ထောက်ကန်တာက18နိုင်ငံကန့်ကွက်တာက6နိုင်ငံနဲ့24နိုင်ငံကတော့ကြားနေမဲ့ပြပါတယ်အဲ့ဒါကြောင့် Russia Federation မှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတော့ဆုံးဖြတ်ချက်မူကြမ်းကိုလူ့အခွင့်အရေးကောင်စီ UNHRC ကအတည်ပြုလိုက်တယ်လို့ပြောကြားလိုက်တာပါ Belarus နိုင်ငံကအချင်းကြနေတဲ့လူ့အခွင့်အရေးလှုပ်ရှားသူ LS Bereyrasky Ukraine Civil Liberty Center Russia လူ့အခွင့်အရေးအဖွဲ့ Memorial တို့ကိုဒီနှစ်အတွက် Nobel ငြိမ်းချမ်းရေးဆုပေးရလိုက်ကြောင်းကြေညာအပြီးမင်းနဲ့အနေငယ်အတွင်းမှာပဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒါဟာဆိုရင်လုံခြုံရေးကောင်စီအမြဲတမ်းဗီတိုအာဏာပိုင်ဆိုင်တဲ့၅နိုင်ငံတည်းကတနိုင်ငံအပေါ်ကိုလူ့အခွင့်အရေးစုံစမ်းစစ်ဆေးမှုထားရှိဖို့ပထမဦးဆုံးအကြိမ်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အဲဒီလိုမဲခွဲဆုံးဖြတ်အပြီးမှာဆွစ်ဇာလန်နိုင်ငံအခြေစိုက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ရုရှားနိုင်ငံကိုယ်စားလှယ်ဂန်နာဒီဂက်ဒီလော့ဖ်ကတော့ဒီလိုနိုင်ငံရဲ့ရည်ရွယ်ချက်ရှိရှိဆုံးဖြတ်ချက်မျိုးဆုံးဖြတ်ခဲ့တာမျိုးကိုပြည်သူတွေကမထောက်ခံဘူးလို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ
ယူကရိန်းရဲ့ပင်လယ်နဲ့ဒေသကနေကောက်နှံတွေတင်ဖို့အခွင့်ဟာနိုဗ ెంబ ာလကောင်မှာတက်တန်းကုန်တော့မှာဖြစ်တဲ့အတွက် နောက်တစ်နှစ်ထပ်ပြီးတက်တန်းဆက်တိုးနိုင်အောင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကစ조사နေပါတယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါတယ်
We're trying to remove the uncertainty, right, to ensure that people are publicly saying that yes, this.
ကောင်ပေးတင်တင်ပို့ရတဲ့ပတ်သက်ပြီးတော့နောက်တစ်နှစ်ဆက်ပြီးပို့လို့ရတယ်ဆိုတာမသေးကြသေးပေမဲ့ဒီလိုပို့လို့ရအောင်ကုလသမဂ္ဂကနေ조사နေပါတယ်လို့ပြောသွားတာပါ။ဒါပြင်ရုရှားစီကကောက်နှံရင်းနဲ့ဓာတ်မြေဩဇာရရအောင်လဲကုလသမဂ္ဂကဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီကိစ္စနှစ်ရစလုံးကိုရုရှားအခြေခံအရာရှိကြီးတွေနဲ့ညှိနှိုင်းဆွေးနွေးဖို့အတွက်နောက်သတင်းပတ်ထဲမှာကုလသမဂ္ဂအကူအညီပေးဆိုင်အကြီးအကဲ Martin Griffiths နဲ့ကုလသမဂ္ဂကုန်သွယ်ဖွံ့ဖြိုးရေးဆိုင်ရာအကြီးအကဲ Rebecca Greenspan တို့မော်စကိုကိုတွားရောက်မယ်လို့လည်းပြောပါတယ်။ဖင်လန်နဲ့ကောက်နန်တင်ပို့ရေးအစီအစဉ်ကိုတိုးချဲ့ဖို့နဲ့တက်တန်းတိုးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်နဲ့အဖွဲ့ဟာပြင်းပြင်းထန်ထန်ဆောင်ရွက်နေတယ်လို့ရုရှားစီကနေကောက်ပဲတည်နှံတဲ့ဓာတ်မြေဩဇာတင်ပို့ရေးအတွက်ကြိုးနေရတဲ့နောက်ဆုံးအတားအဆီးတွေကိုဖယ်ရှားဖို့ပါတက်တက်ကြွကြွလှုပ်ဆောင်နေကြတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စု Alaska ပြည်နယ်ပိုင်း Barin ပင်လယ်တဲကကျွန်းတကျွန်းပေါ်မှာရုရှားနိုင်ငံသား2ဦးရောက်ရှိလာပြီးနိုင်ငံရေးခေလွန်ကွင်းတောင်းခံလိုက်ပါတယ်ရုရှားအစိုးရကစစ်မှုမထမ်းမနေရစင့်ခေါ်နေတာကိုရှောင်ရှားဖို့အတွက်အဲ့ဒီလိုဆုံးပြတ်ခဲ့ကြတာလို့သူတို့ကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးအဲ့ဒီနေရာမှာရှိကြတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့အကောက်ခွန်ဌာနနဲ့နယ်ကြားဆောင်တပ်ဖွဲ့တွေကိုဆက်သွယ်မေးမြန်းထားကြောင်း Alaska Republican Senator အထက်လွှတ်တော်အမတ်ရဲ့ပြောဆိုပြောရေးဆိုခွင့်ရှိသူ Karina Borja ကပြောပါတယ်အဲ့ဒီလိုစစ်မှုထမ်းဆောင်ဖို့ရှောင်ရှားလာတဲ့ရုရှားနိုင်ငံသား2ဦးဟာပြီးခဲ့တဲ့အင်ကာနေကလင်ငယ်တစင်းနဲ့ရောက်ရှိလာကြတာဖြစ်ပြီးအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေနဲ့အညီလှုပ်ဆောင်နေတဲ့အကြောင်းအမေရိကန် Homeland Security အမိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်နေကြတဲ့ရုရှားတပ်ဖွဲ့တွေကိုအင်အားဖြည့်တင်းမှုအတွက်ရုရှားသမ္မတဗလာဒီမာပူတင်ကအရန်စစ်မှုထမ်းတွေစုဆောင်မယ်လို့ကြေညာခဲ့စဉ်ကတည်းကရုရှားအမျိုးသားထောင်ပေါင်းများစွာဟာအိမ်နီးချင်းနိုင်ငံတွေကိုရှောင်တိမ်ကုန်ကြပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်အတန်းမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကပယ်တင်တဲ့ missile ဒုံးကျည်တွေကိုမကြုံစဘူးပမာဏအတိုင်းတာမကြုံစဘူးခြေလမ်းမျိုးတွေနဲ့ဇက်တိုက်တိုက်ခတ်တာကြောင့်စီးပွားရေးဒဏ်ခတ်မှုအသစ်တွေကိုချမှတ်လိုက်တယ်လို့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကတောက်ကြားနေမှာကြီးညာပါတယ်မြောက်ကိုရီးယားကပြီးခဲ့တဲ့7နှစ်အတွင်းပယ်တင်တဲ့ missile ဒုံးစမ်းသပ်မှုကို6တိုင်ပြုလုပ်ခဲ့တာဖြစ်ပါတယ်။ဂျပန်ပိုင်းနယ်ကိုကျော်ဖြတ်ပြီးတော့ missile ဒုံးကြီးနှလုံးပစ်ခတ်တဲ့အတွက်ဘယ်လိုတုံ့ပြန်လဲဆိုတော့ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအခြေတင်ဆွေးနွေးနေတဲ့ချက်တပရီနေကလည်းမြောက်ကိုရီးယားကတာတိုပစ်ပယ်တင်တဲ့ဒုံးကြီး SRBM နှစ်ဆင်းကိုထပ်မံပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီနှစ်တနည်းထဲမှာပဲမြောက်ကိုရီးယားဟာပယ်တင်တဲ့ missile ဒုံး4ခုကိုပြုလုပ်ခဲ့တာဖြစ်ပြီးအဲ့ထက်က6ခုဟာတိုက်ချင်းပစ်ပယ်တင်ဒုံးတက်ကြီးဒုံးကြီးတွေဖြစ်ကြောင်းဝန်ကြီးပလင်ကင်ကတောက်ကြနေမှာထုတ်ပြန်ချက်မှာဖော်ပြပါတယ်အခုလိုမြောက်ကိုရီးယားရဲ့လှုပ်ဆောင်မှုကိုတုံ့ပြန်နေနေတယ်မြောက်ကိုရီးယားလက်နဲ့ထုတ်လို့ရအစီအစဉ်တွေနဲ့သူ့စစ်တပ်ကိုဓာတ်ရိုက်ပံ့ပိုးပေးနေတဲ့ရေနံရှာဖွေရေးလုပ်ငန်းမှာပါဝင်ပတ်သက်နေတဲ့လူပုဂ္ဂိုလ်2ဦးနဲ့ကုမ္ပဏီ3ခုကိုအရေးယူလိုက်တယ်လို့ပြောပါတယ
်တရားရုံးကိုမထီမဲ့မြင်ပြုလုပ်မှုနဲ့အကျဉ်းချခံခဲ့ရတဲ့တောင်အာဖရိကသမ္မတဟောင်းဂျက်ကော့ပ်ဇူမာဟာလူရဲဆေးတဲ့အတွက်အကျဉ်းထောင်ကနေပြန်လွှတ်ပေးလိုက်ကြောင်းသက်ဆိုင်ရာအစိုးရဌာနကတောက်ကြနေကပြောပါတယ်သက်ဆိုင်ရာကအာဂရီလိုက်စားမှုနဲ့စုံစမ်းစစ်ဆေးခဲ့တာကိုပူးပေါင်းဆောင်ရွက်ခြင်းမရှိဘဲလှည့်လည်ရှုခဲ့တဲ့အတွက်ကြောင့်မနစ်ကသူ့ကိုထောင်ဒဏ်တစ်နှစ်နဲ့3လချမှတ်ခဲ့ပါတယ်။မနစ်ဇူလိုင်လ9ရက်နေ့ကသူ့အပေါ်တရားရုံးကစီရင်ချက်ချမှတ်ခဲ့ပြီးတဲ့နောက်သူ့ကိုထောက်ခံရတဲ့သူတွေလမ်းပေါ်ထွက်ပြီးအကြမ်းဖက်ဆန္ဒပြခဲ့ကြပါတယ်။မနစ်စက်တင်ဘာလကဇူမာကိုဆေးဘက်ဆိုင်ရာလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးခဲ့ပါသေးတယ်။ဒါပေမဲ့အထက်တရားရုံးကနေသူ့အပေါ်ပေးထားတဲ့လူငယ်ချမ်းသာကွင်းကိုပြန်လဲရုပ်သိမ်းပြီးပြန်လဲဖမ်းဆီးခဲ့ပါတယ်ခင်ဗျာ
မဟာဗျူဟာအရရောတဘာဝဝန်းကျင်ရပါအရေးပါတဲ့အာဒိတ်ဒေတာမှာရာသီဥတုဖောက်ပြန်မှုဒဏ်ကိုအဆိုးအဝါဆုံးခံရတယ်လို့နိုင်ငံတကာအားပြိုင်မှုတွေပါတိုးလာနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုးအဝါကအာဒိတ်ဒေတာမဟာဗျူဟာကိုတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်အာဒိတ်ရေခဲပြန်ဒေတာဟာကမ္ဘာကြီးပူနွေးလာတဲ့အတွက်အရင်ကရေခဲ ဖုံးနေတဲ့ဒေတာတွေဟာအရေးပြောပြီးရေချောင်းတော်လာရေးလမ်းပွင့်တယ်လို့တယန်ဇာတာနဲ့ဩဇာလွှမ်းမိုးမှုပြန်ဆန်းနေတဲ့ American Russia နဲ့တရုတ်တို့လိုနိုင်ငံတွေအတွက်အခွင့်အလမ်းသစ်တွေပေါ်လာစေတာလည်းဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံကနာမည်ကြီး BTS K-pop ဂီတဖျော်ဖြေအဖွဲ့ဝင်တွေကိုစစ်မှုမထမ်းမနေရဥပဒေအတိုင်းစစ်ဘက်ဆိုင်ရာကနေလှုံ့ဆော်ရတော့မှဖြစ်ပါတယ်။သူတို့ကိုစစ်မှုထမ်းခိုင်းသင့်မသင့်ဆိုတဲ့အမြင်သဘောထားကွဲပြားမှုတွေကိုရီးယားပြည်သူတွေအကြားမှာကျယ်ပြန့်လာတဲ့အတွက်စစ်ဘက်ဆိုင်ရာကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။နိုင်ငံအတွင်းစစ်မှုထမ်းခိုင်းတဲ့နေရာမှာတရားမျှတမှုရှိစေရေးအတွက် BTS K-pop အဖွဲ့ဝင်တွေကလည်းသူတို့ရဲ့စစ်မှုထမ်းဆောင်ရမယ့်တာဝန်ကိုကျေပြွန်ဖို့အတွက်လိုအပ်ပါတယ်လို့စစ်သားစုဆောင်ရေးဌာနရဲ့ကော်မရှင်နာမင်းကြီးလီကီစစ်ကတောက်ကြနေကပြောဆိုလိုက်ပါတယ်။အခုဆိုရင် K-pop အဖွဲ့ဝင်ခုနှစ်ဦးကိုစစ်မှုထမ်းခိုင်းမလားဆိုတာတောင်ကိုရီးယားနိုင်ငံမှာအဓိကအကြောင်းတရားတစ်ခုဖြစ်နေပါတယ်ခင်ဗျာ။
စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံနိုင်ငံကသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုခမောင်စွန်မင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှထိုင်းမြန်မာနယ်စပ်ကအခြေအနေကိုလည်းကြည့်အောင်ပါ။မြန်မာနိုင်ငံအတွင်းလမ်းပန်းဆက်သွယ်ရေးအတားအဆီးနဲ့ကုန်ပစ္စည်းတည်ယူပို့ဆောင်ရေးကန့်သတ်ခံရမှုတွေတယ်လီဖုန်းနဲ့အင်တာနက်လိုင်းပြတ်တောက်မှုတွေဟာလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေစီရောက်အောင်ပေးပို့နိုင်ရေးမှာအဓိကအဟန့်တာဖြစ်နေစေပဲလို့ဒေသတွင်းအကူအညီပေးရေးအဖွဲ့အစည်းတွေကပြောပါတယ်။လက်နက်ကင်ပိဋိပက္ခတွေကြောင့်ဆေးပေးဒုက္ခသည်တွေများပြားလာတာနဲ့အမျှအကူအညီပေးရေးကိစ္စတွေကလည်းအဓိကစိန်ခေါ်ချက်အခက်အခဲတွေဖြစ်လာပါတယ်။ဒီအကြောင်းပြည်တွင်းကသတင်းပေးပို့ချက်ကိုအလေးမှပြောပြမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီလိုအပ်နေသူ3,300,000ရဲ့လိုအပ်ချက်တချို့ကိုပြီးခဲ့တဲ့နှစ်ဝက်အတွင်းကုလသမဂ္ဂအဖွဲ့အစည်းတွေကပေးရခဲ့တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးမှူးရုံး UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာပြောပါရယ်လက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာအကန့်အသတ်တွေရင်ဆိုင်နေရတာကြောင့်လူသားချင်းစာနာမှုအကူအညီကိုလိုအပ်နေသူတွေလက်ထဲရောက်အောင်ထိထိရောက်ရောက်ပေးဖို့ခက်ခဲနေတဲ့အကြောင်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးအကူအညီပေးနေသူတွေကပြောပါရယ်။ကယားပြည်နယ်ကရင်နီဖရူဆိုအနောက်ဘက်ခြမ်းမှာရှိနေတဲ့စစ်ဘေးရှောင်တွေအတွက်လမ်းပန်းဆက်သွယ်ရေးအခက်အခဲပြင်ဖုန်းလိုင်းပြတ်တောက်တာကလည်းအဓိကအကြောင်းရင်းတစ်ခုလို့ဆိုပါရယ်
။ The Pro NGO တွေကလည်းရောဘရိုအဲ့လိုပေါ့နော်စမ်းပေးတာရောရှိတယ်ဆိုရင်ဆရာတခုခုလိုချင်တာပဲဖြစ်ဖြစ်ဆိုကျွန်တော်တို့တခါလေးစားနေပေါ့နော်ပြန်ပို့သွားပြီးတော့ပို့ရတာရှိတယ်ကျွန်တော်လူကြုံရှိခဲ့ရတာရှိတယ်အဲ့တော့ဟိုမှာပြောနေလို့ကျွန်တော်လမ်းပန်းဆက်တယ်ရေးလိုက်ခဲ့တယ်နော်သွားလာလာလဲလူအလောင်းမရှိဘူးပေါ့အဲ့လိုမျိုးဆက်တယ်ရေးကြတော့ဟိုကပြောပြောပေါ့သူကလည်းဟိုဘက်ကနေခဲ့တယ်လို့ဟိုကလူကြုံနဲ့ပါလာလာစားနဲ့ပို့လာအဲ့လိုမျိုးနေခါတော့ရှိတယ
်ရခိုင်လက်နက်ကိုင်အဖွဲ့အေးအေးနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်ကစစ်ရှောင်စခန်းတွေမှာဆိုရင်လဲစားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။ကြောက်တော်မြို့နယ်ကညောင်ချောင်းကျေးရွာမှာရှိတဲ့စစ်ဘေးရှောင်စခန်းတစ်ခုမှာဆိုရင်အုပ်ချုပ်ရေးတာဝန်ရှိသူတွေဘက်ကအရင်ပေးနေတဲ့လစဉ်ထောက်ပံ့မှုမရတာ6လလောက်ရှိပြီလို့စခန်းမှာနေထိုင်သူတဦးကပြောပါတယ
်။ဒီစစ်ရှောင်စခန်းကိုလည်းဟိုဖျက်ဆီးလာတာဟိုဆိုရစီရရင်ဘေးစီမံထောက်ပံ့မှုရယ် UFP ကတော့ပုံမှန်ထောက်ပံ့တာပဲ။ဒါစီမံကမထောက်ပံ့တာဆိုရင်ဒီလားဒီတော့6လတော့ရှိပါပြီပေါ့နော်ခုလားရှိဆိုရလဲဒီစစ်ချုပ်နေနေတာတော့အဆင်ပြေလို့နေတာတော့မဟုတ်ဘူးသူတို့ကပါလာတဲ့ဟာတွေပေါ့နော်သူစိတ်ပြေရောင်းပြေဆိုတာပေါ့နော်သူတို့ရှေ့ဆနေရတာပဲရှိတယ်ဒီ WF ကထောက်ပံ့တာလဲဟိုပါပေါ့နော်တလမှာလူတအိုးရောက်ကိုပေါ့နော်ဟိုဟာ18,000နှုန်းနဲ့ပေါ့18,000နှုန်းနဲ့ဆိုတော့ဟိုဟာကုန်စင်းလို့မျက်လာလဲဆိုရင်ဘယ်လိုမှအဆင်မပြေနိုင်ဘူးလဲကျန်ပါပြီဟိုအခက်ကြီးကတော့အများကြီးရှိတာပေါ့စစ်ဆောင်စခန်းမှာထိမှန်နေတဲ့ပြည်သူတွေနေအပြင်ပေါ့နော်ဒီစစ်ဘေးဒုက္ခကြီးကနေမြုံထွက်ပြီးရင်ဒီစစ်ဆောင်စခန်းကိုရောက်လာတာပေါ့နော်စစ်ဆောင်စခန်းမှာလည်းဟိုဟာစားဝတ်နေရအဆင်မပြေကြားထဲမှာပေါ့နော်ဖြတ်တက်နေရတယ်ဆိုတော့ဒီအစိုးရစီရဲဖြစ်တယ်ပေါ့နော်ဒီအန်ဂျီကိုစီရဲဖြစ်တယ်ဒီထောက်ပံ့မှုကတော့ပုံမှန်အားဖြင့်တော့ဖြစ်စစ်ချင်တာပေါ့နော်ဒီမှာဖြစ်လဲဆိုကျွန်တော်တို့ဟိုအင်္ဂလိပ်ကလည်းကျွန်တော်တို့ကြောက်တော်တို့မြောက်ဦးတို့ပြီးပို့ပြီးတော့သူကဆန်နေတယ်ဒီကပြီးခေါ်ရတာလေအဲဒီကမှာတောင်ပေါ်ဒေသများရဲ့ဆိုတော့ဆန်နေရအဆင်မပြေဘူးချက်တော့ဒီကခံနေပါမိရပြီးသူပြီးမှသူတို့ဝယ်ပြီးမှစားရဲဆိုတော့ဟိုကဘလုံးမလမ်းမချက်တွေကတော့တော့မရဘူးအဲ့ဒီမှာနံပါတ်စားရိတ်ခါတော့ခက်ခဲတွေ့နေကြပါလိမ့်ဒီကအရာတော့
မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေတိုးလာနေပြီးနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့တွေအနေနဲ့2022ခုနှစ်ပထမနှစ်ဝက်အတွင်းလူပေါင်း3,000,000ကိုအကူအညီပေးနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးယုံ UNOCHA ကပြောပါတယ်။ဒါပေမဲ့လိုအပ်တဲ့ရန်ပုံငွေမပြည့်တဲ့အတွက်အကူအညီလိုအပ်နေသူတွေစီအကူအညီပေးပို့ရေးအခက်အခဲတွေရှိနေတယ်လို့ပြောပါတယ်။တိုက်ပွဲအခြေအနေကြောင့်စစ်တပ်ဘက်ကလုံခြုံရေးတင်းကျပ်ပြီးမျိုးရင်းအသွားအလာကန့်သတ်ခံနေရတာတွေကြောင့်ချင်းပြည်နယ်တောင်ပိုင်းမှာလည်းဆန်နဲ့အခြေခံကုန်စည်လိုအပ်ချက်တွေတည်ဖို့ခက်ခဲနေပါတယ်။ဒုက္ခသည်တွေကိုကူညီနေသူတူကအခုလိုပြောပါတယ
်။ဟုတ်ပါဖြစ်လဲဆိုကျွန်တော်တို့ဟိုးအရင်ကလေးကလည်းကျွန်တော်တို့ကြောက်တော်လို့ညောင်ဦးလို့ပြီးပို့ပြီးတော့သူကဆန်တယ်လို့ဒီကပြီးခေါ်ရတာလေ။အဲဒီကမှာတောင်ပေါ်ဒေသများရဲ့ဆိုတော့ဆန်ရစိတ်မဖြုတ်ဘူးနော်။ဖြစ်တော့ဒီကဆန်တယ်ပဲမိရပြီးပို့ပြီးမှသူကဝယ်ပြီးမှစားရတယ်ဆိုတော့ဟိုကကလေးကလည်းမချက်တွေကတော့မရဘူး။အဲဒီမှာကနံပါတ်စားအိတ်ခါတော့ခက်ခဲတွေ့နေကြပြီလေ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြည်ရင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူတသန်းကျော်အထိရှိနေတယ်လို့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အကူအညီလိုအပ်နေသူတွေစီလူသားချင်းစာနာမှုအကူအညီပေးရင်းမှာအဟံတားမရှိပေးပို့နိုင်ရတဲ့အတွက်လဲကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေမကြခဏတောင်းဆိုနေကြပါတယ်ရှင်။
အလေးမှတင်ပြခဲ့တာပါခင်ဗျာအခုဒီခါတော့ sanction အရေးယူတန်ခတ်တဲ့ကိစ္စဖြစ်ပါတယ်စစ်ကောင်စီရဲ့အဓိကအသက်သွေးကြောဖြစ်တဲ့ MOG ခေါ်ရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်းကရတဲ့ဝင်ငွေလမ်းကြောင်းကိုအမေရိကန်ကပိတ်ဆို့တန်ခတ်တာမျိုးမလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံရဲ့အပြောင်းလဲအတွက်ထိရောက်တဲ့တွန်းအားပေးမှုဖြစ်လာမှာမဟုတ်ဘူးလို့မြန်မာအရေးလေ့လာသူတချို့ကသုံးသပ်ကြပါတယ်မြန်မာစစ်တပ်ကိုလက်နက်ရရှိအောင်ကူညီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံသား၃ဦးနဲ့ကုမ္ပဏီတစ်ခုကိုအမေရိကန်ပြည်ထောင်စုကအောက်တိုဘာလ6ရက်နေ့မှာအရေးယူဒဏ်ခတ်ပြီးတဲ့နောက်အခုလိုပြောဆိုလိုက်ကြပါလားလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးတော့တင်ပြကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းတာဝန်ရှိတဲ့ထိပ်ပိုင်းစစ်ကောင်းဆောင်တွေနဲ့သူတို့ကိုထောက်ပံ့မှုပေးနေတဲ့လူပုဂ္ဂိုလ်ကုမ္ပဏီတွေကိုအမေရိကန်ကပြစ်ဒဏ်ခတ်အရေးယူမှုတချို့ချမှတ်ခဲ့တာပါမြန်မာစစ်တပ်အတွက်မစ်ဆိုင်းတို့အပါအဝင်စစ်လက်နက်ပစ္စည်းမျိုးစုံနဲ့လေရင်တွေကိုပါတင်သွင်းပေးနေတဲ့ Dynasty International ကုမ္ပဏီနဲ့အဲ့ဒီကုမ္ပဏီပိုင်ရှင်ဦးအောင်မိုးမြင့်ကုမ္ပဏီပူးတွဲတည်ထောင်သူဦးလှိုင်မိုးမြင့်အပြင်ကုမ္ပဏီဒါရိုက်တာမျိုးသစ္စာတို့၃ဦးကိုပိတ်ဆို့ဒဏ်ခတ်အရေးယူလိုက်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့ကြာသာပရင်းနေ့ကြေညာချက်မှာဖော်ပြပါတယ်ဒီလိုပိတ်ဆို့ဒဏ်ခတ်မှုကိုကြိုဆိုပေမဲ့ဒါကမြန်မာအရေးအပြောင်းလဲအရွေးတစ်ခုအတွက်လုံလောက်တဲ့အရေးယူမှုမျိုးမဟုတ်ဘူးလို့သုံးသက်သူကတော့အမေရိကန်အင်ဒီယားနာပြည်နယ်ကဒေါက်တာရိုဒင်းကဖြစ်ပါတယ
်အခု sanction အသစ်သုံးခုချမှတ်တာအမေရိကန်ဆိုရနေချမှတ်တာကိုကြိုဆိုပါတယ်ဒါပေမဲ့ကြီးမားတဲ့အကြောင်းလဲတော့ဖြစ်လာမယ်လို့မထင်ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီသုံးခုကဒီပြီးခဲ့တဲ့တစ်နှစ်လောက်တုန်းက European Union Europe နိုင်ငံတချို့ကနေ sanction လုပ်ပြီးသားဖြစ်တယ်ဆိုတော့အဲ့တော့အမေရိကန်နေလဲပြန်ပြီးတော့follow လုပ်တဲ့သဘောမျိုးလောက်ပဲရှိမယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့စတစနဲ့ဆက်တွယ်တဲ့ဆက်ဆံမှုရှိတဲ့စီးပွားရေးလုပ်ငန်းလူပုဂ္ဂိုလ်တွေကို sanction လုပ်တာတော့ကျွန်တော်ကြိုဆိုပါတယ
်စစ်ကောင်စီရဲ့အဝန်အဝိုင်းကိုအရေးယူတာဟာတစုံတရာထိရောက်မှုရှိပေမဲ့ NUG အစိုးရအပါအဝင်မြမအရေးလှုပ်ရှားသူတွေတိုက်တွန်းတောင်းဆိုနေသလိုစစ်ကောင်စီလက်အောက်ကမြမရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်း MOGE ကိုအမေရိကန်ကအရေးယူတန်ခတ်မှုလုပ်နိုင်မှသာစစ်တပ်အတွက်အဓိကဝင်ငွေလမ်းကြောင်းကိုဖျက်တောက်နိုင်လိမ့်မယ်လို့ညင်နေကြတာပါ။ဒါဆိုရင် MOGE ကိုအခုချိန်ထိအမေရိကန်ကဘာကြောင့်တန်ခတ်မှုမလုပ်သေးတာပါလဲ။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကမြန်မာရေးလှုပ်ရှားသူဦးကိုကိုလေးကအခုလိုသုံးသပ်ပါတယ
်။ဒီအမေရိကန်လွှတ်တော်မှာအဓိက Republican နဲ့ Democrat ရှိတယ်လေ။ Republican နေရာအများစုကဒီစီတွေနဲ့ပတ်သက်ပြီးတော့လောင်ကန်တွေနဲ့ပတ်သက်ပြီးသူတို့ investment ရှိတယ်။အဲ့ဒီကိုအခုဒီမိုကရက်ဘက်ကဒိုင်ယန်ဖိုင်းစတိုင်းဆိုရင်တော့မှသူ့ယောက်ျားဘီလီယံနာဆိုတော့သူတို့က Chevron မှာဘီလီယံနဲ့ချီပြီးတော့ invest လုပ်ကြတာဖြစ်တယ်။သူတို့ဆိုင်ချင်လောက်လိုက်ချင်းအားဖြင့်သူတို့ဝင်ငွေတွေထိခိုက်နေတာနိုင်တယ်။အဲ့တော့သူနာကုနာဖြစ်တဲ့အတွက်ကြောင့်သူတို့ကအနာမခံဘူး။ဒီ MOG ဆိုင်ချင်လောက်တဲ့အချက်မှာသူတို့အတွက်တွန်းဆုတ်နေတဲ့အချက်တစ်ချက်ဖြစ်နေကျွန်တော်တို့ကတော့ပုံသက်ပါ
အမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်နိုင်ငံရေးအဝန်အဝိုင်းကြားမှာလဲလောင်စာဆီစီးပွားရေးကဏ္ဍနဲ့ဆက်နွယ်နေတာတွေရှိတာကြောင့်သူတို့ရဲ့အကျိုးစီးပွားကိုပြန်ငဲ့နေရတဲ့အပိုင်းတွေရှိနိုင်တယ်လို့ဒေါက်တာရိုဒင်းကမြင်ပါတယ
်ကျွန်တော်တည်တယ်လို့ NUG ဖက်ကနေလဲတောင်းဆိုရဲ MOG ကို sanction လုပ်ဖို့နောက်တခြားတကြွလှုပ်ရှားတဲ့အဖွဲ့တော်များများတောင်းဆိုနေတယ်အမေရိကန်ဖက်ကနေတော့ကျွန်တော်တို့တိတလောက်ကတော့သူကဒီ MOG ကိုပိတ်ဆို့လိုက်လို့ရှိရင်လူထုကတအားနာမယ်ဆိုတော့အကြောင်းပြချက်ကိုပေးနေတယ်အမေရိကန်အစိုးရရဲ့အကြောင်းပြချက်တော့ကျွန်တော်သိတော့မယုံကြည်ပါဘူးနောက်အမေရိကန်ကဒီအတိကတော့ Republican ဖက်ကပေါ့နော်ဒီ MOG ကိုပိတ်ဆို့ဖို့အဲဒီညှင်းဆန်တာပေါ့နော်သဘောမတွေ့တာကတော့သူတို့ရဲ့အကျိုးစီးပွားအဲ့ဒါနဲ့လည်းသက်ဆိုင်မယ်လို့ထင်ပါတယ
်အာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကရင်းနှီးတဲ့သဘာဝတန့်ွေလုပ်ငန်းမှာစစ်ကောင်စီနဲ့ဆက်ပြီးမလုပ်ကန်ကြဖို့ဒီမိုကရေစီရေးလှုပ်ရှားသူတွေတောင်းဆိုခဲ့ပြီးနောက်ပြင်သစ်တိုတယ်ကုမ္ပဏီကလုပ်ငန်းကနေရပ်ဆိုင်းသွားပြီးသူ့ရဲ့အစုရှယ်ယာတွေကို American ခြေစိုက် Chevron Time PTTEP နဲ့ MOGE တို့ကအချိုးကျခွဲယူခဲ့ကြတဲ့အတွက်စိုးရိမ်မိကြောင်းလူအခွင့်အရေးအဖွဲ့တွေကလည်းထုတ်ဖော်ပြောဆိုထားပါတယ် MOGE ကိုအမေရိကန်ကဒဏ်ခတ်အရေးယူတာမလို့ဖို့ထိုင်းရေနံ24ကုမ္ပဏီတွေကအမေရိကန်နိုင်ငံရေးအတိုင်းအဝန်းကိုတိုက်တွန်းနေတာတွေရှိကြောင်းဦးကိုကိုလေးကပြောပါတယ
်ယူရီးယားနိုင်ငံက lobbyist တွေကလည်းအမေရိကန်အစိုးရကိုဟို lobby လုပ်တာကဒီ MOGE နဲ့ပတ်သက်ပြီး sanction တွေလုပ်လိုက်မယ်ဆိုရင်ယူရီးယားဘက်ကဝင်နေတဲ့စီတွေဖျက်ပြောက်လိုက်မယ်ဆိုလို့ချင်းသူတို့ပြည်သူတွေပါဒုက္ခရောက်မယ်ဒီအတွက်ကြောင့်မလုပ်ဖို့တွန်းပေးနေတာကြီးလဲပါတယ်အဲ့တော့အကြောင်းမျိုးမျိုးကြောင့်လက်တွန့်နေတာပေါ့ဗျာ
မြန်မာစစ်ကောင်စီဟာရေနံနဲ့သဘာဝတန်ငွေထုတ်ယူမှုကဏ္ဍကနေတစ်နှစ်ကိုအမေရိကန်ဒေါ်လာ 1.4 ဘီလီယံနီးပါးရရှိနေတယ်လို့နိုင်ငံတကာစီးပွားရေးသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာview ရဲ့မြန်မာပြည်စနေနေ့မနေ့ခင်းအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီထိုင်းနယ်ဇက်ကုံသွဲရေးအခြေအနေကိုလည်းကြည့်ရအောင်ပါနှစ်နှစ်ကြာကြာပိတ်ထားခဲ့ရတဲ့ထိုင်းမြန်မာနယ်ဇက်မဲဆောက်မြဝတီချစ်ကြည်ရေးတံတားဖြတ်တန်းခွင့်ကိုဒီသတင်းပတ်ထဲမှာပဲစတင်ဖွင့်လှစ်လိုက်ပါပြီဒီလိုပြန်လည်ဖွင့်လှစ်လိုက်တဲ့အတွက်မြန်မာနိုင်ငံဘက်ကနေဒါဇင်နဲ့ချီတဲ့ကားတွေနေ့စဉ်ဝင်ရောက်လာနေကြသလိုကုန်တွေအပြန်အလှန်တင်ပို့တော့မယ်လို့နယ်ဇက်စီဝါရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြတာပါဒီအကြောင်းနေဆက်ကနေမအေးမှသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနေဆက်မဲဆောက်မြောက်ရီချစ်ကြည်တရားနှစ်ကနေဖြတ်တန်းသွားလာနေတဲ့ကုန်ကားတွေကိုကိုဗစ်ကပ်ကာလကစပြီးနှစ်နှစ်ကျော်ကြာထိုင်းနယ်မြေတွေဝင်ခွင့်ပိတ်ထားရတာကနေအောက်တိုဘာလ5ရက်နေ့ကစပြီးပထမဆုံးအကြိမ်ဖြစ်ထိုင်းနယ်မြေတွေသွားလာခွင့်ပြုခဲ့ပါတယ်အောက်တိုဘာလ6ရက်နေ့မှာတော့ကုန်ကားတွေအပြင်မြန်မာဘက်ကလာတဲ့အိစီကားတချို့ကိုလည်းခွင့်ပြုလာတွေ့ရကြောင်းမဲဆောက်မျိုးကကိုမန်းမျိုးမြင့်ကပြောပြပါဗျာ
။ဖြစ်စီတင်ချလောက်ကြမှုတော့မြန်မာကားတွေဖြစ်စီရောက်ဝင်ကုတ်ကားတွေတခါတည်းဟိုမဲဆောက်မျိုးတွေတွားလို့ရတယ်။အဲဒီစီတင်တို့ကခွင့်ပြုလိုက်တယ်ခွင့်ပြုတော့မနေ့ကဖတ်ပြီးတော့ကုတ်ကားတွေဝင်လာတာရှိတယ်။နောက်ဒီနေ့မှကျတော့လည်းအဲဒီကုတ်ကားတွေမဲဆောက်မျိုးတွေဝင်လာရှိတယ်ဟိုအိစီကားလည်းအိစီကားတချို့လည်းဝင်လာတာကိုတွေ့ရတယ်။ဘာလို့လဲဆိုတော့ကျွန်တော်ဒီနေ့ဟိုအမှန်တကယ်ကြီးဒါတွေ့နေမှာပါခိုင်နေရှိတာ哦ကျွန်တော်ပတ်စီကအချိန်မှာကျတော့ robot လူကားမျိုးက20နောက် hijack လူကားမျိုးက20အသေးပေါ့အဲ့ဒီကုန်တင်ကားကြီးပြင်အဲ့တော့ကျွန်တော်တွေ့ခဲ့တယ်မနေ့ကဆိုရင်အင်ဂျီကား70ကျော် sorry ညမပြား70ကျော်လာတယ်ဒီနေ့ဆိုလည်းအစီပြေ30ကျော်လောက်လာတယ်လို့
အရင်တုန်းကတော့ကိုဗစ်ကပ်ဘေးကာလမှာမြန်မာဘက်ကကုန်ကားသမားတွေကိုကုန်ကားတွေကိုပါထိုင်းနယ်မြေထဲဝင်ခွင့်မပြုတာကြောင့်မြန်မာဘက်ကလာတဲ့ကုန်ပစ္စည်းပဲဖြစ်ဖြစ်ထိုင်းဘက်ကပို့တဲ့ကုန်ပစ္စည်းပဲဖြစ်ဖြစ်ချစ်ကြည်တရားမြစ်ကကုန်သွေးရေးဆောင်မှာကားတွေအပြောင်းလဲလုပ်ပြီးနှစ်ဆင့်တည်ဆောင်နေရတာပါအခုလိုမျိုးထိုင်းဘက်ကခွင့်ပြုလိုက်တာကြောင့်ကုန်သွေးစီးဆင်းမှုတွေပိုပြီးတော့ချောမွေလွယ်ကူလာတော့မှာဖြစ်တယ်ဆိုပြီး DHL နိုင်ငံတကာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကတာဝန်ရှိသူတို့အုပ်ဖြစ်တဲ့ကိုထွန်းထွန်းကအခုလိုပြောပြပါတယ
်အဲ့ဒီတော့နှစ်ဆင့်ကြောင်းရတယ်မှာအခုဆိုရင်တော့နှစ်ဆင့်ကြောင်းကြမလို့တော့ဘူးဟိုအရင်တော့ဆိုရင်ထိုင်းဘက်ကခင်ထိုင်းကဒီမှာဘက်ကပမာက20ကျန်ကြောင်းရတယ်။အခုဆိုရင်မကြောင်းရဘူးအဲဒီကုန်သွယ်ရေးကုန်ပါပဲစားတခါနဲ့ဒါလိုက်ဆက်ပြီလို့။ဘုံဒီစီးဆင်းမှုပို့ပြီးတော့လွယ်ကူလာ။ဘုဘက်ဒီဘက်လုပ်ငန်းတွေဖြစ်လာမှာပေါ့။ဒီလိုမျိုးဘုဘက်မှာဒီဘက်ကိုလာဖို့အတွက်ဟိုကိုပိုင်တားရှိရင်ကိုပိုင်တဲ့ပစ္စည်းပို့လာမျိုးတွေပို့ပြီးတော့အလုပ်ပိုင်ဆွင်းလန်းတော့နည်းနည်းပွင့်လာတာပေါ့
။မဲဆောက်မြောက်ဝတီနယ်စပ်ဟာထိုင်းမြန်မာနှစ်နိုင်ငံလုံးအတွက်ကုန်သွယ်မှုအရေးပါတဲ့နယ်စပ်ဖြစ်ပါတယ်။မဲဆောက်မြဝတီချစ်ကြည်တရားတက်ကို2020ခုနှစ်မတ်လကနေစတင်ပိတ်ထားခဲ့ပြီး ချစ်တီဒကနှစ်ကိုလည်း2020ခုနှစ်အောက်တိုဘာလကစပြီးကိုဗစ်ကပ်ဘေးကြောင့်ပိတ်ထားခဲ့ပြီးတဲ့နောက်နေရပြန်ပို့သူတွေအတွက်သာအသုံးပြုခဲ့ပါတယ်အခု2021ခုနှစ်ထဲမှာတော့မြန်မာနိုင်ငံဘက်ကလာတဲ့ MOU လုပ်သားတွေကိုသာကိုဗစ်စစ်ဆေးပြီးခွင့်ပြုခဲ့ပါတယ်အခုအခါမှာတော့မြန်မာဘက်ကကုန်ကားတွေဝင်ရောက်ခွင့်ကိုစတင်ခွင့်ပြုခဲ့တာဖြစ်ပါတယ်ရှင်
မိုင်းမှာဖြစ်ပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်တရုတ်နိုင်ငံရှင်ကျန်းဒေသမှာလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်အတွက်လာမယ့်နှစ်တည်းအခြေတင်ဆွေးနွေးဖို့အဆိုပြုထားတဲ့မူကြမ်းကိုအဖွဲ့ဝင်50ခုနှစ်နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီကကန့်ကွက်မဲ့အများစုနဲ့ပယ်ချလိုက်ပါတယ်လီဇာရှလိုင
judge sooner be ma, may quit some piacera pipari. Dimu jango token, and now nang and saying and dega, denning and chede, American ga, di a so pujago, denling caraba. Gula damaga, Luquin, gomsiga, American tamma, Michel de la garo, dioning and shinjan de daga, Luquin, chopo canner at the dirigo, bigere la, gula damagaga, topiane, seeing canzama, madame tentare, lupiobari. Dikesago, bemlaipe, a chidin sunuiha, a yejide, lupiobari.
The evidence in this independent assessment was compiled over a three-year period.
ဒီကြားလွတ်လပ်တဲ့စုံစမ်းမှုကနေရတဲ့အထောက်အထားတွေဟာတုံးနစ်ကျော်လောက်စူးစမ်းထားရတာဖြစ်ပါတယ်။ဒါဟာတရုတ်ကမှတ်တမ်းတွေအပေါ်ကြဲကြဲပြန့်ပြန့်အခြေခံထားတာလည်းဖြစ်ပါတယ်။အထူးဖြစ်စဉ်တွေဒီကြားလွတ်လပ်တဲ့သတင်းမီဒီယာတွေသူတေသနပညာရှင်တွေနဲ့အထူးသဖြင့်ဝီဂါရီကိုယ်တိုင်ပြောကြားထားချက်တွေအများအပြားကိုထည့်သွင်းထားတာပါ။
ဒီစီရင်ခံစာကိုအောက်ကလ30ရက်နေ့မှာကုလလူခွင့်မဟာမင်းကြီးမစ္စတာဘက်ရှလာကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲဒီမှာဝီဂါလူနည်းစုတွေပေါ်မှာလိင်မှုဆိုင်ရာနဲ့လိင်ကွဲပြားမှုကိုအခြေခံပြီးတော့တခြားဆိုးရတဲ့ပြုမှုဆက်ဆံမှုတွေနှိမ့်ဆက်ညှဉ်းပန်းမှုတွေလောက်ခဲ့ကြောင်းယုံကြည်ရတဲ့ထောက်ထားတွေကိုတင်ပြထားတာဖြစ်ပါတယ်။အခုလိုကျူးလွန်မှုတွေဟာလူသားမျိုးနွယ်စုပေါ်မှာကျူ သန်းကျော်နဲ့တခြားမွတ်စလင်အုပ်စုတွေကိုအကျဉ်းချထားတယ်ဆိုတဲ့သတင်းတွေလည်းထွက်နေတာပါ။တရုတ်အစိုးရကတော့ဒီဆွဆွဲပြောဆိုမှုတွေကိုပုံမှန်ညှင်းဆိုလို့ရှိပြီးအရင်ကရောအခုလူခွင့်ကောင်စီမှာပါထပ်မံညှင်းဆိုခဲ့တာဖြစ်ပါတယ်။ဂျနီဗာကုလရုံးချုပ်ကတရုတ်တမ္မတ်ကြီးချန်ရှူကတော့အခုတင်သွင်းတဲ့မူကြမ်းဟာလူခွင့်ဆိုင်ရာတိုးတက်ဖို့မဟုတ်ဘဲနိုင်ငံရေးအတုံးချဖို့ကြိုးစားတဲ့နောက်ဥပမာတစ်ခုလို့ပြောပါတယ်။အမေရိကန်နဲ့အနောက်နိုင်ငံတွေဟာအလိမ့်အညာနဲ့သတင်းမှားတွေကိုဖြန့်ပြီးတရုတ်ကိုစော်ကားတာသာဖြစ်ကြောင်းပြောသလိုဒီမူကြမ်းဟာဆွေးနွေးပြောဆိုတာမျိုးဖြစ်မလာဘဲထိတ်တန့်ရင်ဆိုင်မှုအသစ်ဖြစ်လာဖို့အတွက်ဥတည်နေတယ်လို့စကပြန်ကနေတဆင့်ပြောပါတယ်
။ Hey, China is targeted. Tomorrow, any other developing country could be targeted.to allow
လေဒီကိုပြင်မှတ်ထားမယ်ဆိုရင်နောက်နေ့တွေမှာလည်းနောက်ဖွံ့ဖြိုးပြီးနိုင်ငံတခုကိုပြင်မှတ်ထားလာမှာပါဒီလိုမူရန်မျိုးကိုလက်ခံဖို့ဆုံးဖြတ်မယ်ဆိုရင်အနောက်နိုင်ငံတွေရဲ့တရုတ်ရဲ့ရှင်ချမ်းရေးဆိုင်ရာပြဿနာတွေကန်တွေတဲ့ပြည်တွင်းရေးကိုဝန်ဆွတ်မဲ့အလားတူကိစ္စရပ်တွေကိုလက်ခံဖို့လှုပ်လှပါလိမ့်မယ်ဒါလူခွင့်ရေးကောင်စီရဲ့လုပ်ငန်းတွေကိုရောနိုင်ငံတကာလူခွင့်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုပါရေရှည်မှာထိခိုက်လာနိုင်ပါတယ
်လူခွင့်ရေးကောင်စီကရှင်ချမ်းလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဆွေးနွေးဖို့စဉ်းစားတာဟာဒါပထမဆုံးဖြစ်ပြီးဒီကိစ္စအတွက်တရုတ်ဖက်ကအမြဲလိုလိုအသာစီးရတဲ့အနေအထားတွေ့ရပါတယ်။အဖွဲ့ဝင်အာဖရိက73နိုင်ငံဟာလည်းအသုံးချတာကိုခံနေရတာဖြစ်ပြီးကန့်ကွက်မဲထည့်တဲ့နိုင်ငံ၈နိုင်ငံရှိသလိုကြားနေတာ၄နိုင်ငံရှိပါတယ်။ဆိုမာလီယာတနိုင်ငံတည်းကသာဒီမူကျန်းအတွက်ထောက်ခံတာပါ။အရေးပါတဲ့မွတ်စလင်၄နိုင်ငံကလည်းမူကျန်းကိုကန့်ကွက်သလိုတနိုင်ငံကတော့ကြားနေခဲ့ပါတယ်။ Human Rights Watch လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကတော့အခုလိုလူခွင့်ရေးကောင်စီမှဒီမူကျန်းကိုလက်မခံတာဟာတော်ဝင်မဲ့ရကြတယ်လို့ဝီဂါဒုက္ခတွေကိုသစ္စာဖောက်ရကြတယ်လို့သုံးသပ်ပါတယ်။နောက်လူခွင့်ရေးအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့ Amnesty International ကလည်းအခုမဲခွဲမှုဟာအကျူးလွန်ခံခဲ့ရသူတွေထက်လူခွင့်ရေးချိုးဖောက်သူတွေကိုအကာအကွယ်ပေးနေတယ်လို့ပြောကြလိုက်ပြီးလူခွင့်ရေးအတွက်ယက်တီရမဲ့လူခွင့်ရေးကောင်စီကိုမထီလေးစားလုပ်နေကြတယ်လို့ဝေဖန်လိုက်ပါတယ
်။ဒေါ်ကင်မျိုးသက်ပြောကြားသွားတာပါခင်ဗျာ။သိပ်မကြခင်မှာပဲအမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်သိပ်ပန်တဲ့ဤပညာကန္တာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နဲ့ယုံနေကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနံနက်ခင်းပြကြပါလိမ့်ခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VUE American အတန်ရဲ့မြန်မာပြည်စနေနေ့မနေ့ခင်းအစည်းအဝေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 2440 51နဲ့ VUE ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နီးပညာကဏ္ဍတွေမတိုင်ခင်မှာအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ခင်ဗျာ။ရုရှားကျူးကျော်စစ်ကိုခုခံတိုက်ခိုက်နေကြတဲ့ယူကရိန်းနိုင်ငံမှာနေရာစုံအလွှာစုံကအမျိုးသမီးတွေလက်နက်ဆွဲကင်ပါဝင်နေကြသလိုမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်တော်လှန်သူတွေလည်းအမျိုးသမီးတွေအများအပြားပါဝင်နေကြပါတယ်။ပုံမှန်အလုတ်ကင်တွေကိုစွန့်လွတ်ပြီးသူတို့ဘာကြောက်လက်နက်ကင်တွေကြရတာပါလေမြန်မာနဲ့ယူကရိန်းကအမျိုးသမီးစစ်သည်တချို့ရဲ့ရင်ဖွင့်တံတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေလှုပ်ရှားပါဝင်နေကြတာမှာလက်နက်ကင်တော်လှန်နေကြတဲ့လူငယ်အမျိုးသမီးတွေလည်းအများပြားပါပါတယ်။ဒီထဲမှာအထက်တန်းပြီးကစလူငယ်အမျိုးသမီးမတ်အမွေစိန်လည်းပါပါတယ်။လက်နက်ကင်တော်လှန်ရေးဆိုတာဘာမှမသိခဲ့ပေမဲ့စစ်အာဏာသိမ်းမှုနောက်ပိုင်းသူပါဝင်ခဲ့တဲ့မြောင်မျိုးကကန့်ကွက်ဆန္ဒပြပွဲတွေဖြိုခွင်းခံခဲ့ရပြီးတဲ့နောက်မှာတော့လက်နက်ကင်တော်လှန်ဖို့အထိစိတ်ပိုင်းဖြတ်ခဲ့တယ်လို့သူကပြောပြပါတယ်။
ကျွန်တော်တို့အစားဒီမာလာရဲ့ရုပ်ရည်တွေကိုကျွန်တော်တို့မကြိုက်ဘူးသူတို့ရဲ့ရုပ်ရည်တွေမကြိုက်တယ်ကျွန်တော်တို့ရဲ့ဆန္ဒကိုဒီအားလုံးနဲ့ပူးပေါင်းပြီးတော့ဗောနော်လက်တုံးချောင်းထောင်ပြီးတော့ဆန္ဒကြီးပြခဲ့ကြရတယ်အော်ခဲ့ကြရတယ်သူတို့အလုံးမရှိဆိုတဲ့ကြောင့်အော်ခဲ့ကြရတယ်ဒါပေမဲ့ကျွန်တော်တို့လက်တုံးချောင်းထောင်ပြီးတော့တောင်းဆိုခဲ့တယ်ဆန္ဒပြခဲ့တယ်မရခဲ့ဘူးအဲ့ဒါကြောင့်မို့လို့ကျွန်တော်တို့လက်တုံးချောင်းထောင်လို့မရတော့တဲ့လက်ညှိုးကွေးမှဖြစ်တော့မယ်ဗောလက်နက်ကင်လမ်းစဉ်ကထိရောက်မှုရှိလားဆိုရင်ကျွန်တော်တို့နေရာတော့ဒါအိမ်မှာနေပြီးတော့အောင်ရမယ်အောင်ရမယ်လို့အော်နေတာထက်ရှားလို့ရှိရင်တော့ကိုကိုကိုဒီဟာပို့ပြီးတော့ထိရောက်တယ်လို့အထင်နဲ့မ
ှဒီလိုခံယူချက်နဲ့ပဲအမျိုးသမီးစစ်သည်အဖွဲ့မှပါဝင်ပြီးရဲရွာတွေထဲစစ်ကောင်စီတပ်ဖွဲ့တွေအလွဲတကူဝင်ရောက်လို့မရအောင်ဒေသခံတွေကိုကာကွယ်ပေးနိုင်ဖို့အတွက်မိုင်းတပ်ဖွဲ့မှပါဝင်အမှုထမ်းနေတယ်လို့လည်းမတ်မွေစင်ကပြောပါတယ်အမျိုးသမီးတယောက်အနေနဲ့လက်နက်ကင်တော်လှန်ရေးမှပါဝင်ဖို့ခက်ခဲနိုင်တယ်ဆိုတာသိပေမဲ့အာဏာရှင်ကိုကိုယ်တိုင်ချိန်မုန်းခြင်းလွတ်နာကြောင့်အခုလိုလမ်းစဉ်ကိုရွေးချယ်ခဲ့တာလို့လည်းမတ်မွေစင်ကပြောပါတယ်
အရင်တော့ဟုတ်တယ်ဒီလုပ်ငန်းကြီးဒီလက်နက်ကင်လမ်းစဉ်ဒီဟိုတနက်ဆိုတာဘာမှတော့မသိဘူးကွာကိုရီးယားကိုယ့်အကိုရိုးရိုးလေးပဲနော်မီလိုက်နဲ့ဖြတ်တန်းလာတဲ့အချိန်တခုပေါ့နော်ဟိုကိုယ့်တို့ကဒါကြီးကလောက်ရပါမယ်လို့အဆင်မသိတာကိုကိုမထင်တဲ့လုပ်ငန်းတခုကိုလောက်ရတဲ့အတွက်ခက်ခဲမယ်ဆိုရည်ပြရတယ်အမျိုးသမီးအနေနဲ့ကျွန်တော်တို့အနေနဲ့လည်းခက်ခဲရှားမျိုးသမီးအနေနဲ့လည်းခက်ခဲနေတယ်ဒါပေမဲ့အမျိုးသမီးတွေကပါမဖြစ်မှလားဟိုတခြားနေရာတွေကနေရောထောက်ခံလို့ထောက်ပံ့လို့ရနေရလို့ဆိုတော့ကျွန်တော်အနေနဲ့ကတခြားနေရာတွေထောက်ပံ့လို့ရတယ်ဟုတ်တယ်ဟိုလုပ်ငန်းကိုင်ရနေလည်းအများကြီးရှည်ထောက်ဖို့နေပုံစံမျိုးနဲ့ပေါ့နော်ထောက်ပံ့လို့ရတယ်ဒါပေမဲ့ကျွန်တော်ကတော့ကိုကိုရန်ကသူတို့ကိုပေါ့နော်ပြုတ်ကျစေခြင်းနဲ့ဒီမင်းအောင်လိုင်ကိုစိတ်ထဲမှာတကယ်ကိုမုန်းတီးနေဆိုတော့ကျတော့ကိုကိုရန်ကိုလက်နဲ့ပဲကိုလက်နဲ့လှုပ်ထားတဲ့မိုင်းနဲ့သူတို့ကိုတည်စေခြင်းနဲ့အလိုမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကိုကိုရန်ကဒီထဲမှာပါလာတာပါပေါ့နော်ဒီဟာအမျိုးသားတွေမှလုံနိုင်တာမဟုတ်ဘူးမျိုးသမီးတွေလည်းဒီယောက်ျားလေးနေနေပေါ့နော်ရင်မောင်တန်းပြီးတော့အကုန်လုံးကိုလိုက်လုံနိုင်တယ်ဘာလို့မဆိုလိုက်လုံလို့ရတယ်လိုက်လုံနိုင်တယ်အခုနောက်ပိုင်းကိုယ့်ကိုလည်းယုံကြည်မှုရှိလာတယ်သူတို့အနေနဲ့လည်းကိုယ့်ကိုဒီ point တစ်ခုကိုဆင်မှုအတွက်လည်းသူတို့အနေနဲ့ကိုယ့်ကိုယုံကြည်မှုတွေရှိလာတယ်မိန်းကလေးယောက်ျားလေးရဲ့လို့မဟုတ်ဘူးမိန်းကလေးတွေလည်းဒါတွေကိုလုံနိုင်တယ
်သူ့လိုပဲလက်နက်ကင်လှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်အမျိုးသမီးတွေကတော့အခုချိန်မှာအများပြားရှိနေတာပါလက်ရှိမြောက်အမျိုးသမီးစစ်သည်အဖွဲ့မှဥဆောင်ပါဝင်နေသူတူတူဖြစ်တဲ့အမတ်အမရာကတော့အရင်ကမိသားစုနဲ့အတူမိယိုးဖလာတောင်သူအလုပ်ကိုလုပ်ခဲ့တာပါဆက်နာသိမ်းမှုနောက်ပိုင်းမှာတော့အာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ရင်နောက်ပိုင်းမှာတော့လက်နက်ကင်စစ်တီတယောက်ဖြစ်လာခဲ့ပါတယ
်ခြေကစီရရလေးကျမှုတွေလေးလာပြီးခဲ့တယ်နောက်ပိုင်းတော့ဒီကာလအတွင်းမှာဆိုစိတ်သက်ပိုင်ဆိုင်ရာဆစ်စင်ကြီးဆက်တစ်ဖြစ်ပေါ့နော်အဲလေးလာပြီးရနောက်ပိုင်းကျတော့အမလား6လပိုင်းရဒုတိယအပတ်ထဲလောက်မှာဒီခဲခဲဝင်ဝင်ပေါ့နော် ลักษณะการเล่นเรื่องเอามาสาบิโรมาลูกชายจีเคเร่ป้าวันจีเคเร่เอรีนเอาไปมามาดีเป็นอันนี้ต้องมีเอฟบ้างป้าวันมัวอาการหลังเคอาการหลังเคเร่ขาดเจ้าดีเอาตัวว่าที่อันนี้ต้องมีเสียตีรถใจยิ่งมาเพื่อนนั่งเคบ้านอ่ะเพื่อนนั่งเคมาที่ไปเสียนั่งมาชิมเนี่ยอันนี้ต้องมีดีเนี่ยสุริมูอาการหลังอันนี้อุจจุตัวเนี่ยตัวสมุนเลยโอเคตัวสมุนเลยลูกบิโรมาอารุริกาจะมาทันดูแค่ชิบุเลยป้านอ่ะดีเนื้อตัวไหนมาชิมกันบิโรมาตัวจามิน
แล้วนักการเล่นเองเอามาบ่เนาะอยู่ตอนนี้ดูอยู่ตอนนี้เรียกผู้บ้าป่าวหัวเลยอาการหลังเรียนไม่สูบบิโรมาอีเอชดีท่าบิโรมาบ่เนาะแล้วนักการเล่นเองเอาไปเทเวนวันผู้บ้าป่าวจีเคเรลูรับเจออย่างนี้ครับอาณาชิงกุสันจิยามาแล้วนักการมายามิลูยงจีบีแล้วนักสวยการเก็บไปไม่รู้แต่เนี่ยจะจ่าละเอชมาโรยิ่งมันจะดูปีว่าบุสุรามาแล้วนักการเล่นเสียงตะคุเรเน่มาลงเล่าตัวบุสุราปูบิโรตบอเปล่าละเกเรลูเล่แม่มรากะเปียวไปดีใจมาเจ้าเล่ต่อเลยขันซา
chini bo mama bo na people lah ya ya balai so, mana kan lansing kuren ni bo na agak view ma anasin seni gua ni ke jauh naik ni so lah, tapi chani u bo na, lulu gua naga di nanyan ini anjur minci si ni, di nanyan ini surang ni tua me, gua naik di lulu gua bo na di gua lodi ni, di pasi anasin seni ani dia jauh bo, nampu Anak-anak itu tu lulus dia lama, mula ni tangga gaya senangnya percaya demokrasi, ya bu soin. Di lama gaya ni asing, tak kurang ni tua bu abu peni ni macam macam naik usaha ni, kau ni macam jauh lagi ni. Jauh lagi kata lo, lulu orang main kurang macam soin dah mah, jadi jauh ni macam ya ibu no. Dan lulus siye, nak kuat di apa esok umah di nanya ini susah ngan di jenis ni, nanya ini yang usaha uye tu naik macam kau langkau ni, kau kau mumu ni, sahaja di naik macam usaha uye tu naik macam. ไอ้ก้าวเราเนี่ยเหนียวเลยเนี่ยเพราะเราดีก็เลยเพราะเราอันนั้นเราดีก็ปีตุเตียนนี่เนี่ยตัวละครที่แล้วนั่นไงแล้วสิเพื่อสิ่งนี้เนี่ยตัวละครมันก็ลุงเนี่ยเดียวนี่เนี่ยตัวละครเพราะเนาะอารมณ์โยวีพันเท่าเปล่าไหนบุลูกอัดเดือดสุดอันนู้นเลยเทเป็นสิ่งนั้นมีอะไรค่ะดีจะแก้จะแก้เป็นสิ่งนั้นเลยแล้วนั่นไงแล้วสิเอาก็อันนั้นเราลุ้นจริงเลยสิมันเลยเพื่อที่มุกฤษีเพื่อที่ดีสั่งไหนอันนั้นเราเหนียวเหนียวมันท่าเลยเพราะเนาะนั่
ဒီလိုမျိုးတွေလည်းပေါ့နော်ဥပပေါင်းပါဝင်ဆောင်ရွက်တဲ့နေဆိုပြီးတော့မှအမြင်ဉာဏ်ခဲ့တဲ့အခါကတော့ချမ်းကျက်ပြီးတော့မှသွားတဲ့အပိုင်းတွေရောရှိလာခဲ့တာပေါ့လေဆရာနာသိမှုနောက်ပိုင်းမြန်မာမျိုးသွေးလူငယ်တွေအများပြားလက်နက်ကင်လှုပ်ရှားမှုအပါဝင်လှုပ်ရှားမှုမျိုးစုံမှာပါဝင်နေကြတယ်လို့ပဲ Russia နိုင်ငံရဲ့ကျူးကျော်တိုက်ခိုက်တာကိုခံရတဲ့ယူကရိန်းနိုင်ငံမှာလည်းခုခံစစ်ပွဲတွေဆင်နွှဲနေတာမှာအမျိုးသမီးတွေအများပြားရှိတယ်မှာပါဝင်နေကြပါတယ်
ရင်ကအထယ်လုပ်ငန်းလုပ်ကင်ခဲ့တဲ့ခရီနာဆိုရင်အခုခါယူကရိန်းနိုင်ငံအရှေ့ခြမ်းကတိုက်ပွဲတွေမှာရှေ့တန်းကနေတင့်ကားမောင်းတဲ့စစ်တီတယောက်အနေနဲ့ပါဝင်နေပါတယ်။ဟိုဆွေးစတာနဲ့စတာရဲ့စတိုးကိုပုံမှန်ကပုံမက်ဆီမမ်ကိုလုံနိုင်တာမှန်တယ်မြအမြင့်ဆုံးအကောင်းဆုံးကူညီဆောင်ရွက်နိုင်အောင်ကြိုးစားပါတယ်။စိတ်ကြေးရရအရလည်းအမြင့်ဆုံးထားပါတယ်။လိုအပ်တဲ့နေရာတိုင်းမှာဝင
ီပြင်းထန်နေတဲ့ဒွန်ဘတ်စ်ဒေသမှာရုရှားတပ်ဖွဲ့တွေကိုခုခံတိုက်ထုတ်နေတဲ့တပ်မှုတစ်ယောက်ပါအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်စိတ်ထက်ပြင်းပြရင်ဘယ်လိုအလုပ်မျိုးကိုမဆိုအောင်မြင်အောင်လုပ်နိုင်ပါတယ်လို့သူကပြောပါတယ်
အမျိုးသမ
ီးတယောက်သူ့တာဝန်တွေသူကောင်းကောင်းခြေပြောင်းထမ်းဆောင်နိုင်တယ်ဆိုရင်ဒါသူလုပ်နိုင်တာပါပဲအမျိုးသားနဲ့အမျိုးသမီးမတူဘူးလို့ပြောလို့မရပါဘူးဒီအလောက်ကအမျိုးသမီးတွေနဲ့မဆိုင်ဘူးလို့မြင်ပြီးတော့အစင်လာအစွဲနဲ့ကြီးတတ်ကြတဲ့တပ်မှုတွေရှိနေပါသေးတယ်သူတို့ကအမျိုးသမီးစစ်တီတွေကိုမလိုချင်ကြဘူးလေဒါပေမဲ့တကယ်လှုပ်ချင်ကြတဲ့အမျိုးသမီးတွေအတွက်အခွင့်အလမ်းတွေကတော့ရှိပါတယ်ကိုယ်တိုင်ကစိတ်ဆန္ဒသာပြင်းပြရဲဆိုရင်ကိုယ့်ရဲ့ရည်တည်ချက်ကိုလှုပ်ချင်တဲ့အရာတွေကိုအောင်မြင်အောင်လုပ်နိုင်ပါတယ်။ယူကရိန်းနိုင်ငံမှာဒီနှစ်အစောပိုင်းရုရှားကျူးကျော်စစ်ဆင်ခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကင်လှုပ်ရှားမှုတွေမှာပါဝင်တဲ့အမျိုးသမီးတွေတိတိတသားပို့ပြီးတော့များလာခဲ့ပါတယ်။လက်ရှိယူကရိန်းစစ်တပ်တိုက်ခိုက်ရေးအဖွဲ့ရဲ့15ရာခိုင်နှုန်းလောက်ကအမျိုးသမီးစစ်သည်တွေနဲ့အရာရှိတွေဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောထားပါတယ်။အလားတူမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအနာရှင်ကိုစန့်ကျင်တိုက်ဖြတ်ဖို့လက်နက်စွဲကင်တော်လှန်ကြတဲ့နေရာမှာအမျိုးသမီးတွေတိတိတသားပို့ပြီးတော့များလာနေတာပါအရေးအတွက်အဖြစ်စီးရင်အတိအကျမသိရပေမဲ့လို့နေရာဒေသစုံကပြည်သူကာကွယ်ရေးတပ်ဖွဲ့တွေမှာအမျိုးသမီးစစ်သည်တွေအများအပြားပါဝင်နေတာကိုတွေ့နိုင်ပါတယ်လက်ရှိနေဦးတော်လှန်ရေးလက်နက်ကင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေကြပါတယ်လို့မတ်အမရာကလည်းပြောပါတယ
်အမျိုးသမီးတွေစစ်သည်အခန်းကဏ္ဍလည်းဒီဥမာအမျိုးသားများနည်းတူကတော့အရေးပါတဲ့အရာရောက်တဲ့အနေအထားတွေ ဒီလူတိုင်းတော့ဒီဆိုရှယ်လိုက်လောက်ခံနေရတာတော့ဒီအမျိုးသားတွေကဒါလည်းပေါ့နော်ရှေ့ထွက်နိုင်တယ်အဲတခုခုဆေးရရတယ်အမျိုးသားတွေကဒါလည်းပေါ့နော်ဆုံးချက်ချက်ချနိုင်တယ်ဆိုတော့ဘောင်ခက်ခံရတဲ့အရာကြီးအဟန့်အတားကြီးရှိနေကြတာပေါ့နော်ဒါအားလုံးလည်းအမျိုးသမီးသူတည့်ရနေနဲ့ဖြည့်ဖြည့်တင်တဲ့အရာကြီးဘယ်လိုခံနိုင်တာတွေပို့ပြီးတော့မှဘာဖြစ်မလဲဆိုတဲ့ခါကျတော့လက်ရှိအမရတို့တွေ ဒီအားလုံးကတော့ဒီလူမှုဘောင်ခက်ခန်နေရတဲ့အရာကတော့ဘောနော်ဒီစီရေးအရာလှုပ်ရှားမှုတွေဒီအမျိုးသားများတိုင်းလှုပ်ရှားနိုင်နေဆိုရဲ့ပြင်းရချက်တွေကြားထဲမှာတင်ဘောနော်အမျိုးသမီးတို့ကိုနိုင်ကလည်းဒါဒါလှုပ်နိုင်ပါတယ်ဆိုတော့သူရဲ့မုံမင်းကနေပြီးတော့မှာဘောနော်တတ်တေကြားခဲ့တဲ့အရာရအမျိုးသမီးတွေအခန်းကဏအရေးပါမှုအရာရမှုတွေအတွက်တတ်တေထောက်ထားခြင်းတွေရှိနေခဲ့တယ်လို့အောင်လာယုံကြည်ထားတယ
ောင်မှုတွေကတော့ပုံစံမျိုးစုံနဲ့နေရာတော်များများမှာဆက်ပြီးတော့ရှိနေစေဖြစ်တယ်လို့အမျိုးသမီးစစ်တီတွေဟာလည်းကြာရနေရာကနေပါဝင်နေကြစေဖြစ်ပါတယ်။အစင်လာကန့်သက်ချက်တွေဘယ်လိုပဲရှိရှိအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူတိုင်းပြည်အတွက်တတတအားပါဝင်ဆောင်ရွက်နိုင်ကြတယ်ဆိုတာကိုတော့မြန်မာနဲ့ယူကရိန်းအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကတက်တည်ပြနေတယ်ဆိုတာတင်ပြရင်ဒီသတင်းပဲအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျွန်မခင်ပူချွေးပါရှင်။
မကင်ဗျူတွေရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့ကူအောင်တင်ဆက်မဲ့တူတာစုံလင်အမေရိကန်တခွင်အစီအစဉ်မဲ့ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်အမေရိကန်အနောက်ဘက်ချမ်းပြည်နယ်တွေအထူးသဖြင့်တော့ကယ်လီဖိုးနီးယားပြည်နယ်မှာရေခမ်းခြောက်ရှားပါးတဲ့ပြဿနာကိုရင်ဆိုင်လာရတဲ့အကြောင်းကူအောင်တင်ပြထားပါတယ်ခင်ဗျာ
ရာသီဥတုဖောက်ပြန်ပြောင်းလဲမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ဒီနှစ်အတွင်းအဝီစီရေရင်းပေါင်း1200ကျော်ခန်းချောက်သွားပြီးဒါဟာဆိုရင်မနစ်ကတည်းက58ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ကယ်လီဖိုးနီးယားရေအင်းမြစ်ထိန်းသိမ်းရေးဌာနရဲ့စည်ရင်းကိန်းဂဏန်းတွေအရသိရပါတယ်2018 2019 2020တို့ကတွင်းရေ100အောက်တာခန်းချောက်ကုန်တာပါ
they're surviving bringing water
ဒီနေရာကနေတိတ်မွေးတဲ့နေရာကနေရေဝဲပါတယ်နေစဉ်ဝင်ရပြီးတော့သူတို့ကငါးကန်လန်ဆက်နဲ့ရည်စီနဲ့လာပို့ပါတယ်။အကြခင်မှာမိုးရွာဖို့မျှော်လင့်နေပြီးတော့တောင်ရှိသူတွေကတခုခုလုပ်ပေးစီကြပါလေ။အရေးကြီးဆုံးလိုနေတာကရေပါ
။ရေခမ်းခြောက်မှုပြဿနာကိုအဓိကကြုံရတဲ့ဒေသဟာစိုက်ပျိုးရေးအဓိကလုပ်တဲ့ဆန်ဟွာကင်းတောင်ကြားဒေသဖြစ်ပါတယ်။အဲဒီဒေသကအသီးအနှံဟင်းသီးဟင်းရွက်နဲ့အစ်စ်မျိုးစုံကိုကမ္ဘာတဝန်းပို့ဆောင်တာပါ။ကယ်လီဖိုးနီးယားမှာတတိယနှစ်မြောက်မြေအောက်ရေပိုးပြီးတော့ခန်းချောက်လာပါတယ်မိုးကောင်ခြောက်သွေ့မှုကိုစောင့်ကြည့်တဲ့ဌာနရဲ့အဆိုအရကယ်လီဖိုးနီးယားပြည်နယ်ရဲ့64ရာခိုင်နှုန်းကျော်ဟာအလွန်ဒါမှမဟုတ်အလွန်အလွန်ခြောက်သွေ့နေတယ်လို့ဆိုပါတယ်မိုးကောင်ရေရှားတာကြောင့်ဆယ်မြောင်းတွေလည်းခန်းချောက်ကုန်ပြီးတွင်းရေတွေကိုသုံးဆွဲနေရကနေခုအခါတွင်းရေတွေပါခန်းချောက်လာနေတာပါ
Well, this year we've actually lost.
ဒီနှစ်ထဲမှာပြီးခဲ့လာရေတွင်းနှစ်တွင်းရေခမ်းကုန်ပါတယ်။ကျမရဲ့အိမ်ကရေတွင်းရေ၊တားရဲ့အိမ်ကရေတွင်းရေပါ။ဒါကြောင့်အခုလို့ကိုယ့်မြေပေါ်မှာရေတွင်းထပ်ပြီးတော့တူးရပါမယ်။အရင်တုန်းကပြဿနာမရှိခဲ့ပေမဲ့မနှစ်တုန်းကအလွန်လွန်ကိုခြောက်သွေ့လွန်းပါတယ်။နှင်းလည်းမကြပါဘူး။ဒီဆောင်မှလည်းအခုလိုပဲဖြစ်မယ်လို့ထင်တာပါပဲ။
အခုလိုအခြေအနေကြောင့်ကယ်လီဖိုးနီးယားကအဝီစီရေတွင်64ရာခိုင်နှုန်းလောက်ရဲ့ရေမျက်နှာပြင်အားတာမန်ရှိရမယ့်အနေအထားအောက်ရောက်နေပါတယ်။ရေမလုံလောက်တော့တာကြောင့်စိုက်ခင်းတွေလည်းဖုံးစိုးမြေအိမ်တွေဖြစ်ကုန်ပြီးတစ်တီးကြံတွေလည်းခြောက်သွေ့ကုန်ပါတယ်။စိုက်ခင်းဤက9သိန်း3သောင်းလောက်မှမစိုက်နိုင်တာကြောင့်ဒေသစိုက်ပျိုးရေးထွက်ကုန်တွေလည်းကျဆင်းကုန်ပါတယ်။
just not enough rain the water
ရေနည်းလာတာကြောင့်လွန်ခဲ့တဲ့၄နှစ်အတွင်းဖုန်းတွေအဆက်မပြတ်ဝင်လာပါတယ်ဒီလိုရေတွေနည်းလာတာကိုကျွန်တော်တို့လည်းဘာမှမတတ်နိုင်ပါဘူးရေတွေပြန်များလာအောင်လည်းလုပ်လို့မရပါဘူးဖုန်းခေါ်လာရင်လည်းဖုန်းပြေပြီးသွားကြည့်ပေးရုံပါပဲ
မြေအောက်ရေကိုပဲအပြုတ်သုံးဆွဲနေရတဲ့ Fresno မြို့မြောက်ဘက်ကမီဒရာခဲမှာဆိုရင်လေရေတွေခန်းချောက်ကုန်ပါတယ်ဒီနှစ်အတွင်းရေရင်းပေါင်း430လောက်ရေခန်းကုန်တာပါအခုလိုရေရှားပါမှုကြောင့်ရေမရတော့တဲ့စိုက်ခင်းတွေပုံများလာပါတယ်ဆန်ဟွာကင်းတောင်ကြားဒေသမှာအဝီစီတွင်းရေတက်မလာတော့တာကြောင့်ရေရင်းတူးသမားတွေကိုအားကိုးနေရပါတယ်အီသန်ဘောဝက်စ်နဲ့အဖွဲ့ဟာဒီနှစ်အတွင်းရေခန်းကုန်တဲ့မီဒရာရန်ချိုဒေသတချို့မှာပိုအားစိုက်ထုတ်ပြီးရေရင်းတူးနေရပါတယ်အခုအခါရေရဖို့ပေ960လောက်ထိတူးရပြီးဒါဟာဟိုရုံးကရေရင်တူးတာထက်ပေ200လောက်ပိုပြီးတော့တူးရတာပ
ါ I want to say for the past about
မိုးမရွာတော့မြေအောက်ရေနည်းလာပြီးတော်တော်နဲ့နဲ့တူးရပါတယ်တူးပြီးသားတွင်းတွေကရေတွေခန်းလာတော့ကျွန်တော်တို့အခုထပ်လာပြီးတူးရပါတော့တယ်
မလာရုံကကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဇမ်ကရေရင်းတွေတိတ်အများကြီးတူးလို့မရအောင်အမိန့်ထုတ်ထားပါတယ်ရေရင်းတစ်တွေထပ်တူးရင်အနီးနားကရေရင်းတွေခန်းချောက်ကုန်နေတာကြောင့်မှကယ်လီဖိုးနီးယားပြည်သူ့မူဝါဒရေးရာအင်စတီကျူရဲ့ခန့်မှန်းချက်အရမြေက9000လက်ရှိစိုက်ပျိုးမြေရဲ့10ရာခိုင်နှုန်းလောက်မှာလာမယ့်ဆယ်စုနှစ်နှစ်အတွင်းဆက်စိုက်ပျိုးလို့ရတော့မှာမဟုတ်ဘူးလို့ဆိုပါတယ်
There are many, you know, communities across the San Marcos.
ဒီကောင်မီကိုနေရပြီအခုခါအဲရေတွင်လဲခန်း6ကုန်မဲ့အနေထားမှာရှိနေပါတယ်။စိုက်ခင်းတွေအတွားရေတွေအလွန်ကျွံထုတ်ယူသုံးဆွဲတာမျိုးခုလိုမျိုးခံလာတာပါ။တ
ာဝန်ရှိသူတွေဘက်ကတော့တတ်နိုင်သလောက်လုပ်ပေးနေတာပါ။
Here in Fermi there are families who don't have
running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who
don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water. Here in Fermi there are families who don't have running water.ဆောက်ပလက်မြစ်ဟာကော်လိုရာဒိုအနောက်ပိုင်းကနေနီဘရာစကာပြည်နယ်ရဲ့စီးဝင်လာပါဒီမြစ်ဟာဝိုင်ယိုမင်းပြည်နယ်ရော့ကီတောင်တန်းတွေအရှေ့ဘက်ကနေစတင်စီးဆင်းလာတာပ
ါ That water is used to
ဆောက်ပလက်မြစ်ကိုလူတော်များများမြှိခိုနေကြတာပါရေပေးစနစ်အတွက်နဲ့စိုက်ပျိုးရေးအတွက်လည်းသုံးကြပါတယ
်ကော်လိုရာဒိုပြည်နယ်မှာမြို့ပြနယ်နိမိတ်ကျယ်ပြန့်လာတာကြောင့်ရေသုံးဆွဲမှုများလာပါတယ်နီဘရာစကာပြည်နယ်ကစိုက်ပျိုးရေးသမားတွေကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတာပါဒါကြောင့်69နှစ်အကြာသဘောတူညီချက်ကိုအသုံးချပြီးရေပိုရဖို့အတွက်နီဘရာစကာပြည်နယ်ကကော်လိုရာဒိုပြည်နယ်ထဲကဆောက်ပလက်မြစ်ကနေတူးမြောင်းတွယ်ဖို့ကြိုးစားပါတယ်ကော်လိုရာဒိုစိုက်ပျိုးရေးသမားတွေကဒါကိုလက်မခံချင်ပါဘူ
း When you pull that main resource out
ဒီရေတွေဒါခွဲပေးရမယ်ဆိုရင်ကျွန်တော်တို့ဘဝဘယ်လိုဖြစ်သွားမလဲဆိုတာစဉ်းစားကြည့်ပါကျွန်တော်တို့ဘက်ကချဲထွင်စိုက်ပျိုးရမှာသုံးမဲ့ရေကိုနီဘရာစကာဘက်ကတူးမြောင်းတွယ်ပြီးယူမယ်ဆိုတာကြားပါတယ်ကျွန်တော်တို့အတွက်ရေမလုံလောက်တော့တာကြောင့်စိုက်မရတော့ဘူးဆိုရင်နောက်မှကျွန်တော်တို့အတွက်အလွန်ဒုက္ခရောက်မှာပါအ
ရီဇိုနာပြည်နယ်ကပြောင်းမှုနဲ့တခြားသီးနှံစိုက်ခင်းတွေအတွက်အခုအခါမှာရေရနေသေးပေမဲ့ဘလောက်ကြာကြာဆက်ရနိုင်မလဲဆိုတာကတော့မရေရဖြစ်နေပါတယ်ရာသီဥတုဖောက်ပြန်မှုမိုးခေါင်ရေရှားဖြစ်မှုတွေကြောင့်ဒီစိုက်ခင်းတွေအတွက်ပြီးနေတဲ့ကော်လိုရာဒိုမြေအေကိုပထမဆုံးအချိန်အနည်းနဲ့ short chat ကန့်သက်သွားမှာပါအမေရိကန်ရေအရေးမြစီမံခန့်ခွဲရေးဘီရိုကဩဂုတ်လလယ်မှာဒီကန့်သက်ချက်တစ်ကိုချမှတ်ခဲ့တာပါ
Because the Colorado River cutbacks were
Colorado မြေရေပေးနေတာကိုဖြတ်လိုက်ရင်စိုက်ခင်းသုံးရေပမာဏတော်တော်များများရမှာမဟုတ်တော့ပါဘူးနောက်နှစ်အတွင်းသုံးရမယ်ရေတစ်ဝက်လောက်ရော့သွားမှာဆိုတော့အခုစိုက်နေတဲ့မြေကတော်တော်များများလည်းမစိုက်နိုင်တော့ပါဘူ
းအမေရိကန်နောက်ဖက်ပြည်နယ်တွေမှာလူရေတိုးပွားလာသလိုနှစ်အတော်ကြာမိုးခေါင်ရေရှားမှုကလည်းရေဝတ်လွှာတွေကိုခန့်ချောက်စေပါတယ်
There's a lot of pressure in the west.
အနောက်ပိုင်းပြည်နယ်တွေက၆တွေ့တဲ့ဒေသတဲမှာပါ။ခန္ဓာရမှာဥယျာဉ်တဲရတာမျိုးဖြစ်ပြီးတော့စီးပွားရေးအရာရပ်တည်နိုင်အောင်လည်းကြိုးစားရပါလေ။အားလုံးကအဲ့လိုရုန်းကန်ရတာပါ
။ Nebraska ဘက်ကရေသွင်းမဲ့စီမံကိန်းဘလောက်ရေရှည်ခံလဲဆိုတာကိုလည်းစောင့်ကြည့်ရမှာပါ။
It's going to have to be a collaboration.
ညီနိုင်ဆောင်ရွက်သွားမှာပါ။အနောက်ဖက်နဲ့ကော်လိုရာဒိုပြည်နယ်ကအိမ်နီးချင်းတွေနဲ့ညှိနှိုင်းမှာပါ။သူတို့တွေဘာတွေလုပ်နေလဲဆိုတာကိုသိပါတယ်။သူတို့နေရာမှာဆိုရင်ကျွန်တော်လည်းအဲ့ဒီလိုပဲလုပ်မှာပါ။ဒါပေမဲ့ကျွန်တော်တို့ဘက်မှာလည်းစိုက်ပျိုးဖို့အတွက်ရေလိုနေတာကြောင့်ပါ
။လွန်ခဲ့တဲ့နှစ်တရာကျော်လုံးကလည်းအခုလိုတူးမြောင်းသွဲပြီးတော့ရေယူခဲ့ဘူးပါတယ်။1894ခုနှစ်မှာထုတ်ဝေတဲ့ Omaha Daily Bee သတင်းစာမှာစိုက်ပျိုးရေးသမား900လောက်ဟာကျွန်းတော်တလေးဆန်နေတဲ့အတူနေဆက်ကိုဖျက်ပြီးတော့တူးမြောင်းဖောက်လုခဲ့ပါတယ်။အဲ့ဒီအချိန်ကအာနာပိုင်နေရာစီမံကိန်းအတွက်ရမုံငွေကိုတနှစ်စာလောက်သာချပေးတဲ့အတွက်နောက်ပိုင်းမှာရန်နာသွားပြီးမူလသတ်မှတ်ထားတဲ့ကီလိုမီတာ100ရဲ့လေးပုံတစ်ပုံလောက်သာတူးမြောင်းဖောက်ပြီးခဲ့တာပါ2022ခုနှစ်အရောက်မှာတော့နီဘရာစကာပြည်နယ်တာဝန်ရှိသူတွေကမြေယာချဲ့ထွင်ဝယ်ယူဖို့နဲ့အရင်ဖောက်ခဲ့တဲ့လမ်းကြောင်းတစ်လျှောက်တူးမြောင်းပြန်ဖောက်ဖို့ရမုံငွေ53သန်းချမှတ်ပေးခဲ့ပါတယ်ခင်ဗျာ
သူရဆောင်လင်အမေရိကန်တကွင်အစီအစဉ်ဖြစ်ပါရခင်ဗျာအခုဆက်ပြီးနားဆင်ရမယ့်သိပ္ပံနဲ့ဤပညာကဏ္ဍကိုတော့ဒေါခင်မျိုးသက်ကတင်ဆက်ထားပါရခင်ဗျာ
ဥက္ကဗျံနဲ့ကဘာပေါ်ချပြီးလူသားတွေအနေဖြစ်မှာစိုးရင်ကြတဲ့အတွက်သိပ္ပံပညာရှင်တွေကတားဆီးဖို့စ조사နေကြပါတယ်တကယ်တော့ဒီ asteroid ဆိုတဲ့ဥက္ကဗျံတွေဟာကဘာအပါဝင်နေမီတာဆိုစတီဖွဲ့စည်းကလေးကနေရှိနေတာလို့အလနွိုင်းပြည်နယ်ကနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းသာထွေးကပြောပါတယ်။ဒီ
လိုလိုနေမီတာကြီးသူတတ်တာဒီဒေသမှာညာဒီလိုဆိုတာတန်းထောင်ပေါင်း၄ဒသမ၅ ချင်းတော်ကြီးတဒါဒီစရဲကူကဒီနေပြည်တော်ကြီးဖွဲ့စည်းတဲ့ကူကဒီတော့ဥက္ကာဒီအစာရခဲခေါ်တဲ့ asteroid ဆိုတာရှိနေသူကအများသောအပြင်ကအင်္ဂါဂျုံနဲ့ဟိုဂျာဂါပတိဂျူလို့ခေါ်တဲ့ Mars နဲ့ Jupiter ဂျာရဲမှာရှိတယ်ဆိုတော့ကဘာကနေပြီးတော့ဆိုရင်7တသမ8စလောက်နေအကွာဝေးလောက်နဲ့အကွာဝေးမှာရှိတာအစာရခဲအကြီးကြီးအသေးကြီးပေါင်းလိုက်လို့ရှိရင်တသမ်းကနေ2သန်းလောက်ရှိတယ်အဲ့တော့ဒီကြောက်ဆိုင်ကြောက်ခဲကြီးကိုကျွန်တော်asteroid လို့ခေါ်တာ။ဒါကြောင့်မို့ asteroid belt ဆိုတော့ကြောက်ခိုင်ကြောက်ဆိုင်ကြောက်ခဲဥက္ကာပြန်ကပတ်ကြီးလို့ခေါ်တာ။အဲ့ဒါကြီးရတယ်တော်တော်ကျယ်ကျယ်ကြီးကြီးလို့ရှိတယ်
။အဲ့ဒီဥက္ကာပြန်ကပတ်ကြီးပေါ့နော်။ဘယ်နားမှာရှိတာပါလဲဆရာ
။သူကအင်္ဂါဂျိုနဲ့ကြာသာပတိဂျိုဈာထဲမှာရှိတယ်
။ဘယ်လောက်ကြီးပါလဲဆရာ
။သူကဘယ်လောက်ကြီးလဲဆိုလို့ရှိရင်ဟိုကဟိုကပတ်နဲ့ဟိုအင်္ဂါဂျိုနီးရနေပြီးတော့ဟိုကလာဘေးဂျိုနီးပါလားကိုပြန်ရှိရတော်တော်ကြဲကြဲဝေါဝေါရှိရသူကဆိုတော့အဲ့ဒါကဘာဖြစ်နိုင်လဲဆိုတော့ဒီကြောက်ဆိုင်ကြောက်တဲ့ asteroid တွေကကဘာမျိုးဆွဲအောင်မလို့ကြာသာဘေးဂျိုကြီးကြီးရဲ့ခါကျကြာသာဘေးဂျိုကိုတောင်းနေတယ်လို့သိရကြလဲတောင်းနေတယ်ကဘာအောင်လဲလာနေ1994ခုနှစ်မှာကြာတော့ဒီကကြောက်ဆိုင်ကြောက်တဲ့အရင်ကြီးရဲ့ asteroid တကူဟာဂျူပီတာကိုဆိုတဲ့ကြာသာဘေးဂျိုကိုတွားပြီးလဲနီးလာတယ်လို့ပြောအစိတ်ဆက်မှုမှာကွယ်ရဲ့ဇက်တိုက်ဂျူပီတာဝင်တိုက်တာအဲ့တော့မြန်မြန်ကိုတွေ့နေတာဒီတိုက်တဲ့ဒါယာကြီးကကဘာတက်တော့ကြည့်နေတယ်ဆရာ
ခေါင်းပေါ်အခေါ်ဝန်နည်းနည်းပြောပြပါဆရာဒီကဥက္ကာပြန်ရ
ဲ့အခေါ်ကြောက်ဆိုင်ကြောက်ခဲ့တော့ asteroid ခေါ်တာပေါ့ဥက္ကာလို့ပဲပမာလို့ပဲကျွန်တော်သိအောင်လို့နောက်တစ်ခါမေတူတဲကိုဝင်လာပြီဆိုရင်တော့ကျွန်တော်ဥက္ကာပြန်မီဒီယာလို့ခေါ်တာပေါ့ကျွန်တော်ဒီပမာကြတော့ကျေးပြတာပေါ့ဒီနောက်တစ်ခါဒီကြောက်ဆိုင်ကြောက်ခဲ့တဲ့ကဘာကိုရိုက်ပြီဆိုရင်တော့မီဒီယာ right လို့ခေါ်တယ်ဒီကြတော့ဥက္ကာပြန်ခဲ့တယ်လို့ခေါ်ရတယ်။သူကြတော့ဒေဒူးနဲ့ပုတ်တဲ့တကြောင်အစိမ့်စမောကွယ်မီးတော်မူကြတာ။အဲ့ဒါကိုကျွန်တော်ကြတော့ဒါကျေကျေလေးလို့ခေါ်ကြတာပေါ့
။ဟုတ်ကဲ့။ကဘာပေါ်ကိုဒီဥက္ကာပြန်နေဟိုပြဘူးပါလားဆရာ
။အလုံးကတော့နှစ်ပေါင်း63ကနေ65တန်းလောက်မှာအစာရခဲ့တော်တော်ကြီးရဲ့ဥက္ကာပြန်တစ်ခုကဘာကိုကြဘူးရဲ့လို့ယူဆတယ်။အဲ့ဒါကြောင့်မို့လို့ကဘာကိုရိုက်တာနဲ့ခါရဲကိုယ်နေတဲ့အကုန်လုံးအငွေအကုန်လုံးရေပို့နေဟာနေတော့ရောက်ပြီးတော့ဒီနေရောင်ကြီးကိုကာဝယ်လိုက်ကာထားလိုက်ပြီးတော့နေရောင်ကြီးမရကြတော့လို့ဒီဒိုင်နိုဆောရဲ့ကလုံးမျိုးပြုံးသွားတယ်လို့ယူဆတာရှိဘူးတာပေါ့နောက်တစ်ခါတစ်ခါတစ်ခါကြာလို့ရှိရင်ကျွန်တော်ဥက္ကာပြန်အေးမကြောက်ကြောက်ဝင်နေတာလေဒါပေမဲ့လို့သူကတိတ်တိတ်တတကြီးဒီကဘာကိုဟိုအနေပြလောက်တော့မဖြစ်သေးဘူးပေါ့ဒီဒါပေမဲ့လို့တစ်ခါလို့ဆိုလို့ရှိရင်ရွာရှာမှဝင်သွားတာရှိတယ်ဒီလိုပဲကြောက်ကြတာရှိတယ်သူတို့ခွေတာလို့ခေါ်တဲ့ဂျန်ဝင်ကြီးညီရာရှိတယ
်ဆရာဒီဥက္ကာပြန်နေရဟိုကဘာအတွက်အန်တရာရှိရပေါ့နော
်အန်တကယ်လို့ဒါဒီပြိပိတာတာကြီးမားတဲ့အစာခဲကြီးတဲ့ဥက္ကာပြန်နေဝင်လာမယ်ဆိုရင်တော့ကဘာကအန်တရာရှိတယ်ဒါကြောင့်မို့လဲသိပ္ပံပညာရှင်တွေကဒီဝင်တိုက်နိုင်တဲ့အခြေအနေရှိတဲ့ဥက္ကာပြန်ကိုဘယ်လိုများကျွန်တော်တို့ကဘာကိုကာဝယ်မလဲဒီညီပါညီလမ်းပေါင်းတော်တော်များများသူတို့စဉ်းစားထားရရှိတာပေါ့ဒီဒါကဆိုရင်တို့ကဒီတိုက်ချင်းပြတုံးများနေနဲ့ဝင်တိုက်တယ်အစိမ့်စမောမှာကွာမယ်ဒါမို့လဲဝင်တိုက်တဲ့ဟာကိုလက်ချောင်းဖီးတွယ်သွားအောင်လုပ်ပြီးလုပ်ချင်တယ်အဲ့ဒါလည်းတို့ကဟိုမျိုးစုံရှိပါတယ်တို့အဒီဒီခေါက်ကြတော့ဘာလဲဆိုတော့ကဘာကိုတကယ်လာရအောင်မဟုတ်ဘဲနဲ့ asteroid တစ်ခုကိုဝင်တိုက်ကြည့်နေတာဆိုစမ်းကြည့်တဲ့သဘောပါအခုလက်တွေ့ရတယ်အဲ့ဒါကိုလုပ်ကြည့်တာပါ
အခုနောက်ဆုံး NASA ကနေစမ်းတာပေါ့နော်ဆ
က်ဟုတ်တယ်အဲ့ဒါဆိုတော့ dot ခေါ်တာပေါ့ dot ကတော့ဟိုကပေါ်တော့လေor double asteroid redirection test ကိုခေါ်တယ်။အဲ့
ဒီပြရပါပါလဲဆရ
ာ။ဟုတ်ကဲ့လို့ဒီဟိုလာနေတဲ့ကဘာကိုလာနေတဲ့ asteroid မဟုတ်ဘဲနဲ့အဲ့ဒီက asteroid တစ်ခုခုကိုရွေးလိုက်ပြီးတော့အဲ့ဒါကိုဝင်ပြီးတော့တိုက်ကြည့်လို့ရမလားဆိုစမ်းကြည့်တာ။တိုက်လိုက်တဲ့ခါကျရင်လမ်းကြောင်းဘယ်လိုပြောင်းလဲသွားမလဲဆိုတော့အဲ့ဒါကိုကြည့်ရတယ
်။ဒီ NASA ကနေစမ်းတဲ့ဥစ္စာပေါ့နော်။ဘယ်ဥက္ကာပြန်ကိုသူတို့ပြစ်ပြီးတော့စမ်းလာပါလဲဆရာ
။သူတို့ကအခုကလေဟိုဥက္ကာပြန်ဒွဲလို့ခေါ်မှာပေါ့နော်။ဟိုသူကဒါကြောင့်မလို့ပြောပါခေါ်တာ။အဲဂျမဖတ်စ်လိုရခေါ်ရဲ့ချုပ်ပုံနဲ့ရှိတဲ့ဥက္ကာပြန်အပေးလေးသူကဘလောက်ပဲရှိရဆိုရင်ပေ925ပေးလောက်ပဲဒိုင်မီတာရှိရလေးကသူ့ရဲ့ဟိုပင်ကိုဥက္ကာပြန်ဖြစ်တဲ့ Didymus ဆိုတဲ့ဥက္ကာပြန်သူကတော့ဟိုမိုင်ဝက်လောက်ရှိတယ်။အဲ့ဒီသူပတ်နေတာ။သူက12နာရီတခါပတ်နေတာ။အဲ့ဒါကိုသူကရွေးချယ်ပြီးတော့အတူနဲ့ကဘာကိုအနေပြို့ဖို့ဖြစ်နေတာကြောင့်ဘဟုသူတက်တက်ကိုရှိနေတာ။အဲ့တော့ရွေးချယ်ပြီးတော့စမ်းကြည့်တာပေါ့ပထမဆုံးလူသားတွေအနေနဲ့ဂျိုတစ်ခုကိုလမ်းကြောင်းပြောင်းအောင်တက်လို့ဒါပထမဆုံးအချိန်ကလုပ်တာ
ချာဘာဖြစ်လို့ဒီလမ်းချောင်းပြောင်းတာဟာတိတ်အရေးကြီးနေတာပါလ
ဲ။ဟုတ်ပါဘူး။ဘာလို့လဲဆိုတော့ဒီကောင်ကဒီဥက္ကာပြန်တစ်ခုကကဘာတက်တဲ့လာနေမယ်ဆိုကဘာနဲ့တိုက်မယ်ဆိုကျွန်တော်ကဝင်တိုက်မှညာလွတ်တယ်တိုက်ချင်းပြုံးညာနေတယ်ဝင်တက်တယ်ဒီကလမ်းချောင်းပြောင်းပြတိုက်မှကဘာဝင်တိုက်မှာဒါအဓိကဘူး။ကဘာကိုချက်ရောက်မဲ့အန်တီကိုကာကွယ်တဲ့သဘောပဲ။အဲ့ဒါကိုအခုကတော့ပြန်လုပ်ထားတာ
။အခုပေါ့နော်ကဘာမေဘောဒီဥက္ကာပြန်နေဝင်တိုက်နေဆိုတော့ထုတ်ရင်နေတဲ့သူတွေအတွက်ပေါ့နော်ဆရာလားလာနေနေပြောပြပေးပါဆရာ
သူကတော့ပြောလို့ပဲလေအခုလောလောဆရာကတော့အခုအဆိုင်ကျတော်တော်တော်လေးကြီးကကောင်းနေဝင်နေတာပဲသူတို့ညညညကျဲကျွေးကြတို့စသဖြင့်ပေါ့ strike တွေကြောက်ဆိုင်ကြောက်ခဲ့ပြီးနောက်တစ်ခါတခြားဂျူရနေလွင်လာရပြီးစသဖြင့်ဝင်နေတာပဲဒါမဲ့လို့သူတို့ကန်ကောင်းတာကဘာလေးပြားရှိနေတယ်atmosphere ရှိနေကြဒေရဲကိုဒီပြောင်းဝင်လာရဲ့သူက friction လို့ခေါ်ရဲ့ပုတ်အားကြောင့်မလို့သူကကြာဖြစ်သွားတယ်မိကြောင်သွားတယ်ပြတ်ကြတယ်အဆိုင်ခဲကြီးကြီးကြီးလာဖို့ဆိုတော့အခုလောလောဆယ်အားဖြင့်ကတော့ဒီကဘာကိုဟိုအနေကြိုက်ရောက်တော့အောင်တော့အနေမပေးသေးဘူးလို့ကျွန်တော်ဒီသိပ္ပံပညာရှင်တွေကတော့တွေးရှိကြရပြောလို့ရတယ်ခုနပြောလို့ရတယ်တကယ်အကြီးကြီးမားမားအဆိုင်ခဲကြီးကတရားတွေမဝင်မလာနိုင်ဘူးလို့သူတို့ယူဆထားတယ်ဒါပေမဲ့လို့ပြောပြနေတယ်လို့လည်းအချိန်ကြီးဝေလာနိုင်တယ်ဒါတို့လည်းကျွန်တော်ကဘာလို့ပြောပြောနေ့နေ့လာနေကြည့်ကြည့်ကျွန်တော်တို့ရှိမှာလဲကျွန်တော်ဝေလာနေဆိုရင်လဲဆိုတော့ let's see အချိန်လေးရတော့အနေနဲ့မရှိပါဘူ
းဒေါက်တာဝင်းတာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရစီနောက်တစ်ပတ်မှာကျွန်တော်ပြန်ရှိ
သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာVOA ကထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့လူအခွင့်ရေးချိုးဖောက်ခံရမှုတွေကိုကျွန်တော်တို့စီကိုပြောပြလို့ရတယ်ဆိုရင်တော့စာရေးသားမဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ရုရှားနောက်ဆုံးသိမ်းပိုက်လိုက်တဲ့ယူကရိန်းရဲ့နယ်မြေ၄ခုထဲကတခုဖြစ်တဲ့ဇေဘူရီရှက်ဒေတာတွဲကိုရုရှားကတောက်ကြနေမှာဥတီပြီးတော့တိုက်ခိုက်ခဲ့ပါတယ်။ရုရှားတပ်တွေဟာဇေဘူရီရှက်ဒေတာကမြို့တော်ကိုအရင်ကတည်းကပို့ပြီးတော့မီဇိုင်းဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့အီရန်လုံရှဟိတ် 136 ဒရုန်းတွေကိုပါပထမဆုံးအကြိမ်ဖြစ်နဲ့ထုတ်သုံးလာတယ်လို့ဇေဘူရီရှက်ဒေတာကယူကရိန်းအုပ်ချုပ်ရေးမှူးကပြောပါတယ်။အစောပိုင်းကရုရှားဘက်ကဒုံးကျည်နဲ့ပစ်ခတ်ခဲ့တဲ့မြို့ကလူနေအဆောက်အဦတွေမှာတော့တိုက်ဆုံသူက7ယောက်အထိတိုးလာနေတာပါရုရှားသိမ်းပိုက်ထားတဲ့တခြားဒေသတွေမှာလည်းရုရှားဘက်ကပြင်းပြင်းထန်ထန်တိုက်ခိုက်နေတာဖြစ်ပါတယ်ယူကရိန်းသမ္မတကတော့အခုနောက်ဆုံးတိုက်ခိုက်မှုကလည်းယူကရိန်းခြေပိုင်းကပိုင်းနဲ့တချို့ကိုပြန်သိမ်းယူနိုင်ခဲ့တယ်လို့တောက်ကြတဲ့မိန်ကောမှာပြောကြားခဲ့ပါတယ်ရုရှားနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးကြွန့်ကျင်သူတအုပ်ကိုခန့်အပ်ဖို့အတွက်ကုလသမဂ္ဂလူခွင့်ကောင်စီ UNHCR ကနေတောက်ကြနေကနေဆုံးဖြတ်လိုက်ပါတယ်။ရုရှားနိုင်ငံဟာဖိနှိပ်ချုပ်ချယ်မှုအကြမ်းဖက်မှုတွေကနေတဆင့် Climate of Fear လို့ခေါ်တဲ့ကြောက်ပံ့ဖွယ်ရာသီကာလတစ်ခုဖန်တီးနေတယ်လို့စွပ်စွဲထားတာဖြစ်ပါတယ်။ Belarus နိုင်ငံကအချင်းချနေတဲ့လူခွင့်လှုပ်ရှားသူ Ukraine က Civil Center ရုရှားလူခွင့်အဖွဲ့တွေကိုဒီနှစ်အတွက် Nobel ငြိမ်းချမ်းရေးဆုပေးလိုက်ကြောင်းကြေညာအပြီးမှာပဲမိနစ်နိုင်ငံတွင်းမှာပဲကုလကမ္ဘာကလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထွက်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကပေတင်းတက်မစ္စိုင်းဒုံးကျည်တွေမကြုံစဖူးပမာဏအတိုင်းအတာမကြုံစဖူးခြေလမ်းမျိုးနဲ့ဇက်တိုက်ပစ်ခတ်နေတာကြောင့်စီးပွားရေးဒဏ်ခတ်မှုအသစ်တွေကိုချမှတ်လိုက်တယ်လို့အမေရိကန်ကပြောပါတယ်။တရားရုံးမထီမဲ့မြင်ပြုမှုနဲ့အကျဉ်းချခံရတဲ့တောင်အာဖရိကသမ္မတဟောင်းကအကျဉ်းတောင်ကလွတ်လာပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရေးပူကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Zubel Tayyab နဲ့ Charleston Mock တို့ဖြစ်ကြပါတယ် VOA ရဲ့မြန်မာပြည်စနေနေ့မနေ့ခင်ပိုင်းအစီအစဉ်ကိုလိုင်းနိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ကြတာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေVOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.